Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတရရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဇွန်လ22ရက်တနင်္လာနေ့ည9:30အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ24 25 32နဲ့53တို့ကပါစတင်ထုတ်လွှင့်ပေးနေပါပြီရှင်ကျမနန်းလပိုင်ပါအခုညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာပါရှင်ကျမကမြို့သက်ပါဒီညနေဒီညပဲသတင်းတွေကိုကိုညာဝင်းရဲ့အတူကြီးညာပေးမှာပါဒီကနေ့အာဖဂန်နစ္စတန်နိုင်ငံရဲ့လွှတ်တော်မှာအမတ်တွေဆွေးနွေးနေတော့တာလီဘန်တွေကဝင်ရောက်တိုက်ခိုက်ခဲ့ကြပါတယ်ဒီတာလီဘန်တွေကိုအားလုံးကိုအသေးရမိခဲ့တာဖြစ်ပါတယ်ရုရှားနဲ့ယူကရိန်းအရေးပါဝင်ပတ်သက်မှုကိုတုံ့ပြန်တဲ့အနေနဲ့ EU ဥရောပသမဂ္ဂကနေအရေးယူပိတ်ဆို့မှုကို6လသက်တမ်းတိုးဖို့အတွက်ပြန်လိုက်လုတ်လိုက်ပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကိုကြားပါပါနားလည်ပါရင
်ဒီကနေ့ညနားဆင်ရမယ့်သတင်းဆောင်ပါတွေထဲမှာတော့ Washington DC မြို့တော်ကအင်ဖြူတော်မှာဒီကနေ့ညကျင်းပမယ့် Islam ဘာသာဝင်တွေအထွတ်မြတ်ထားတဲ့ဝါဖြေညစာစားပွဲကိုတက်ရောက်ဖို့မြန်မာနိုင်ငံကလူအခွင့်လှုပ်ရှားသူမဝေဝေနုကို American သမ္မတကဂုဏ်ပြုဖိတ်ကြားလိုက်ပါတယ်
Iftar dinner ပေါ့နော်ဝါဖြေညစာစားပွဲပေါ့နော်ဒီဝါဖြေညစာစားပွဲဟာကျွန်တော်တို့ပို့ပြီးအတိတ်ပဲရှိပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့ပြည်တွင်းထဲမှာ
မဝေဝေနုပြောပြသွားတာပါအဲ့နောက်မှာတော့အရှိတောင်အာရှဖွံ့ဖြိုးရေးအတွက်ပူးပေါင်းဆောင်ရွက်မှုအစီအစဉ်ဆွေးနွေးပွဲကိုနေပြီးတော့မှဒီကနေ့ကျင်းပနေတဲ့အကြောင်းအတာအပြင်ကချင်ပြည်နယ်ဘက်ကနောက်ဆုံးတိုက်ပွဲအခြေအနေသတင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်ခုနောက်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကကြီးညာပေးကြမှာပါရှင
်အာဖဂန်နစ္စတန်လွှတ်တော်အဆောက်အဦတွင်လွှတ်တော်အမတ်တွေဆွေးနွေးပွဲလုပ်နေချိန်မှာတာလီဘန်စစ်သွေးကြော်တွေကဖောက်ခွဲပစ္စည်းတွေတနက်တွေနဲ့လွှတ်တော်ကိုပြတ်မှတ်ထားပြီးဒီကနေ့တိုက်ခိုက်ခဲ့ကြပါတယ်။အဝင်တကားကိုဘုံတွေဇက်တိုက်ဖောက်ခွဲပြီးတိုက်ခိုက်မှုကိုစတင်ခဲ့တာဖြစ်ပါတယ်။နောက်ထပ်ဖောက်ခွဲမှုတွေကိုဇက်တိုက်လုပ်ခဲ့တဲ့အတွက်ကပူးငယ်တော်ကလွှတ်တော်အဆောက်အဦကနေမိခိုးတွေဦးထွက်လာပြီးလွှတ်တော်အမတ်တွေလည်းအဆောက်အဦတွေကနေထိတ်လန့်တကြထွက်ပြေးကြရတာဖြစ်ပါတယ်။တာလီဘန်တနက်သမား9ဦးဟာသူတို့ကိုမှဖောက်ခွဲပစ္စည်းတွေကိုပတ်ပြီးတိုက်ခိုက်ခဲ့ကြတာဖြစ်ပြီးသူတို့အလုံးကိုလုံခြုံရေးတပ်ဖွဲ့ကအသေးရမိခဲ့တယ်လို့အာဖဂန်ပြည်ထောင်ဝန်ကြီးဌာနပြောခွင့်ရကပြောပါတယ်ပြစ်ခတ်မှုဟာ2နာရီလောက်ကြာမြင့်ခဲ့တယ်လို့ဆိုပါတယ်လွတ်တော်အမတ်တွေတက်ကတယောက်မှဒဏ်ရာမရခဲ့ပေမဲ့ဒီတိုက်ခိုက်မှုအကြောင်းအမျိုးသမီး5ဦးနဲ့ကလေး3ဦးအပါအဝင်လူပေါင်း30လောက်ဒဏ်ရာရရရှိခဲ့ကြပြီးတချို့ကတော့ဒဏ်ရာသိမ့်ပြင်းထန်တယ်လို့ပြောပါတယ်ဒီတိုက်ခိုက်မှုတွေကိုပြင်းပြင်းထန်ထန်ရှုံချကြောင်းကပူးကအမေရိကန်တန်ရုံကကြီးညာချက်ထုတ်ပြန်ပြီးအခုလိုလွှတ်တော်ကိုတိုက်ခိုက်တာဟာဒီမိုကရေစီနဲ့တရားဥပဒေစွန့်မိုးရေးကိုမလေးမဆလုပ်တာလို့ဆိုပါတယ်ဒီတိုက်ခိုက်မှုဟာသူတို့ရဲ့အသေးခံတိုက်ခိုက်မှုပါလို့တာလီဘန်တွေကလည်းကြီးညာချက်ထုတ်ပြန်ခဲ့ပါတယ
်ယူကရိန်းနိုင်ငံအရေးမှရုရှားရဲ့ဘာဝင်ပတ်သက်မှုကိုတုံ့ပြန်တဲ့အနေနဲ့ရုရှားနိုင်ငံပေါ်တန်ခတ်ပိတ်ဆို့ထားတာကိုနောက်ထပ်6လသက်တမ်းတိုးဖို့ဥရောပသမဂ္ဂ EU အဖွဲ့ဝင်နိုင်ငံကြီးဝန်ကြီးတွေဒီကနေ့မှာသဘောတူလိုက်ကြပါတယ်။လူဇင်ဘာနိုင်ငံမှာကျင်းပနေတဲ့ EU အဖွဲ့ဝင်28နိုင်ငံကနိုင်ငံကြီးဝန်ကြီးတွေရဲ့စီဝေးဝေးကနေဒီဆုံးဖြတ်ချက်ထွက်ပေါ်လာတာဆိုပေမဲ့ EU တန်တမန်ကိုယ်စားလှယ်တွေကပြီးခဲ့တဲ့အပတ်ထဲမှာကြိုတင်ဆုံးဖြတ်ထားပြီးသားဖြစ်ပါတယ်။ရုရှားနိုင်ငံပေါ်အခုချမှတ်တဲ့တန်ခတ်ပိတ်ဆို့မှုတွေထဲမှာစွမ်းအင်ကာကွယ်ရေးနဲ့ဗန္ဓာရေးဆိုင်ရာကဏ္ဍတွေပါဝင်ပြီးယူကရိန်းခရီးမီးယားကျွန်းဆွယ်ကိုရုရှားကသိမ်းယူခဲ့ပြီးလေးလကြာ2014ဇူလိုင်လကစလို့ချမှတ်ခဲ့တာပါအခုတက်တန်းတိုးလိုက်တဲ့တန်ခတ်ပိတ်ဆို့မှုဟာ2016ဇန်နဝါရီလကုန်ပြီဖြစ်ပါတယ်ဒီပြစ်ဒဏ်ခတ်ပိတ်ဆို့မှုဟာအခြေအမြင့်မရှိတဲ့လုပ်ရည်လို့ရုရှားနိုင်ငံကမှတ်ယူပြီးရုရှားနိုင်ငံကအပြန်အလှန်သဘောမျိုးတုံ့ပြန်သွားမှာဖြစ်တယ်လို့ရုရှားအစိုးရပြောခွင့်ရသူဒီမီထရီပက်စကော့ဖ်ကပြောပါတယ်ရုရှားရဲ့တုံ့ပြန်မှုဟာဥရောပစားသောက်ကုန်တွေကိုရုရှားနိုင်ငံတည်းတင်သွင်းခွင့်ပိတ်တာမျိုးဖြစ်နိုင်တယ်လို့အကဲခတ်တွေကခန့်မှန်းနေပါတယ်
ရုရှားနိုင်ငံကယူကရိန်းကိုတင်ပိုက်ခဲ့တာနဲ့ပတ်သက်ပြီးဒဏ်ခတ်အရေးယူမှုတွေကနေရုရှားနဲ့ပဋိပက္ခအသစ်တွေထပ်ပြီးတော့ထပ်ဖြစ်ပြီးတော့အရင်လိုစစ်အေးတိုက်ပွဲမျိုးကိုမဆင်နွှဲခြင်းဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကပြောကြားခဲ့ပါတယ်။ဂရိနိုင်ငံမှာတော့ဂရိနိုင်ငံကဒီလကုံနောက်ဆုံးထားပြီးပေးဆပ်ရမယ့်အကြွေးမီတွေမပေးနိုင်တဲ့အခြေအနေဖြစ်မလာအောင်ကာကွယ်ဖို့အတွက်ယူရိုငွေကြေးသုံးဆတဲ့နိုင်ငံ19နိုင်ငံကတာဝန်ရှိသူတွေဟာဒီကနေ့တနင်္လာနေ့မှာဆွေးနွေးပွဲတွေကိုဇက်တိုက်ပြုလုပ်နေကြပါတယ်။ဂရိနိုင်ငံကသူ့ရဲ့ကြွေးမီပြဿနာကိုတကယ်တမ်းဖြေရှင်းပေးနိုင်မယ်။သူတို့ခေါ်မှာအပြန်အလှန်အကျိုးရှိစေမယ့်သဘောတူညီချက်ကိုမနေ့ကတနင်္လာနေ့မှာဂရိဝန်ကြီးချုပ်ယုံကနေတင်သွင်းခဲ့ပြီးတဲ့နောက်မှာဝန်ကြီးချုပ်အလက်ဆီစီပရက်စ်ဟာနိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF နဲ့ဥရောပကော်မရှင် EC ကခေါင်းဆောင်တွေနဲ့ဆွေးနွေးနေပါတယ်။နှစ်ဖက်သဘောတူညီချက်ရဖို့အတွက်နှီးကပ်လာပြီလို့ဥရောပကော်မရှင်အကြီးအကဲ young clock ဒီကနေ့ တနင်္လာနေ့မှာပဲပြောကြလိုက်ပါတယ်သဘောတူညီတဲ့အခြေအနေထိမရောက်သေးပေမဲ့ပြီးခဲ့တဲ့နှစ်အတွင်းတိုးတက်မှုတွေရှိခဲ့တယ်လို့ဆိုပါတယ်ပြင်သစ်သမ္မတဖရန်ဆွာအော်လန်ကလည်းတိုးတက်မှုတွေရှိလာတယ်လို့ပြောဆိုလိုက်တယ်လို့တနင်္လာနေ့မှာသဘောတူညီချက်တစ်ခုရဖို့အတွက်လိုလားပေမဲ့အစမပြေခဲ့ရင်လည်းလာမယ့်ရက်အနည်းငယ်အတွင်းမှာရစီလို့ကြောင့်ပြောပါတယ်ယူရိုငွေကြေးတုံးဆွဲတဲ့နိုင်ငံတ
ဖျားကျောင်းမှာလူပြူသနတ်သမိုင်းဝင်ခရိယန်ဖျားကျောင်းမှာလူပြူသနတ်သမားတူဦးကပြီးခဲ့တဲ့သတင်းပတ်တဲ့ကျန်းစာလိလာရေးအဖွဲ့တစ်ဖွဲ့ကိုတနတ်နဲ့ဝင်ပြခဲ့တဲ့ဖြစ်ရနောက်ပိုင်းအဲ့ဒီဖျားကျောင်းမှာတနင်္ဂနွေမနေ့တုန်းကပထမဦးဆုံးကျင်းဝပြူစုတောင်းပွဲတွေပြန်လုပ်ခဲ့ပါတယ်ချာစတမ်မြို့မှာရှိကြတဲ့အခြားဖျားကျောင်းတွေကလည်းမူအာဖရိကန်မက်ဒရစ်
Episcopal ဖျားကျောင်းကခေါင်းလောင်းတွေကိုထိုးခဲ့ကြပါတယ်။Episcopal ဖျားကျောင်းမှာပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကတနတ်နဲ့ပြစ်ခဲ့ခံရလို့တည်ဆုံးသွားသူ၉ဦးထဲမှာတင်းအိုဆရာတော်ကလီမန်တာဖင်းနေလဲပါဝင်ပါတယ်။တနင်္ဂနွေနေ့နှောင်းပိုင်းတုန်းကလည်းထောင်ချီတဲ့ဒေသခံတွေဟာညီညွတ်မှုကိုပြသတဲ့အနေနဲ့လက်ချင်းချိတ်ပြီးချာစတမ်မြို့နဲ့မောင့်ပလီဆန့်မြို့လယ်ကိုဆက်ထားတဲ့တံတားက ဒီဝေအမေရိကန်အတန်ညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
view american တန်ကအညာဘက်သတင်းတွေကိုဆက်လက်ကြေညာနေပါတယ်။ထိုင်းနိုင်ငံနယ်စပ်နဲ့နေတဲ့မလေးရှားတောက်တောင်တွေကြားမှာတွေ့ရတဲ့ Rohingya Muslim လို့ယုံကြည်ရတဲ့လူကုန်ကူးခံသူ22ဦးရဲ့အလောင်းတွေကိုမလေးရှားအာဏာပိုင်တွေဟာဒီကနေ့ Muslim ထုံးစံနဲ့အညီမြုပ်နှံတကြိုပေးခဲ့ပါတယ်။ဒီဆက်တလုံးဟာထိုင်းနယ်စပ်ဝေးလံခေါင်ဖျားဒေသဖြစ်တဲ့မလေးမြောက်ပိုင်းပေါ်လစ်ပီနယ်တောက်တောင်တွေထဲမှာပြီးခဲ့တဲ့လတုန်းကတွေ့ရတဲ့လူကုန်ကူးစခန်း28ခုမှာမြုပ်ထားတဲ့အလောင်း106လောင်းတည်းကဖြစ်ပါတယ်။အများစုကဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကလို့ပြောကြတဲ့ရိုဟင်ဂျာတွေလို့အများကယုံကြည်ပါတယ်။တည်ဆောင်းသူတွေကိုပေါ်လစ်ပီနယ်ဘေးကခီဒါပြည်နယ်မှာရှိတဲ့ရွာတရွာမှာအစ္စလာမ်အရာရှိတွေကမွတ်စလင်ထုံးစံနဲ့အညီမြုပ်နှံတကြိုပေးတာပါ။စုံစမ်းစစ်ဆေးမှုတွေအရဆိုရင်သူတို့ဟာအစာငတ်ပြတ်တမ်းနဲ့ဖျားနာတာကြောင့်တည်ဆောင်းခဲ့တာပြနေတယ်လို့ခီဒါပြည်နယ်ဝန်ကြီးချုပ်ကပြောပါတယ်။အမျိုးသားအလောင်း19လောင်းကိုတစ်သားကောင်းတွေထဲမှာအသီးသီးထည့်ပြီးတစုတည်းမြုပ်နှံခဲ့တယ်လို့အမျိုးသမီးအလောင်း2လောင်းကိုတော့အဲ့ဒီနဘေးမှာမြုပ်နှံခဲ့တယ်လို့ပြောပါတယ်။တခြားလောင်းတွေကိုလည်းစုံစမ်းစစ်ဆေးမှုအပြီးမှာအခုလိုပဲမြုပ်နှံတကြိုပေးဖို့ရှိတယ်လို့ဆိုပါတယ်။မေလဆန်းလောက်ကထိုင်းနိုင်ငံမှာလူကုန်ကူးခံတဲ့တားကောင်တွေအလောင်းတွေတွေ့ရပြီးမကြာခင်မှာပဲမလေးရှားမြောက်ပိုင်းမှာအလားတူတွေ့ရတာပါထိုင်းနယ်စပ်မှာဆွန့်ပစ်ထားတဲ့အစခန်း18ခုမှာမြေတိမ်တွေမှာမြုပ်ထားတဲ့အလောင်း38လောင်းကိုရဲတွေတွေ့ရတာဖြစ်ပါတယ်ဒီတွေ့ရှိမှုကနေဒေသရင်းပိုကောင်းတဲ့နေရာတွေမှာအလောက်ကန်ရှာဖို့ထွက်လာသူတွေကိုဖမ်းဆီးငွေညှစ်နေတဲ့လူကုန်ကူးခိုင်းတွေရဲ့တော်ရင်စခန်းတွေကိုဖော်ထုတ်နိုင်ခဲ့တာဖြစ်ပါတယ်
မလေးရှားလောင်စာစီတင်သင်္ဘောကိုသူတို့ပြန်ပေးဆွဲခဲ့တာဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံသား10ဦးကဝန်ခံလိုက်ကြောင်းဘီအန်အာနာဘိုင်ကဒီကနေ့ပြောပါတယ်အသက်19နှစ်နဲ့60ကျော်ကြာရှိတဲ့အဆိုပါအင်ဒိုနီးရှားနိုင်ငံသားတွေကပင်လယ်ပြင်မှာသူတို့ငါးဖန်းနေတုံးစီတင်သင်္ဘောပြက်နေတာကိုမမျှော်လင့်မဲ့ကြုံရတာဖြစ်တယ်လို့အစောပိုင်းမှာပြောခဲ့ပေမဲ့နောက်ပိုင်းမှာမလေးရှားနိုင်ငံကပေးပို့လိုက်တဲ့အထောက်အထားဓာတ်ပုံတွေသတင်းအချက်အလက်တွေနဲ့ထောက်ပြစစ်ဆေးတဲ့အခါမလေးရှားစီတင်သင်္ဘောကိုသူတို့ပြန်ပေးဆွဲတာပါလို့ဝန်ခံကြောင်းဗီယက်နမ်ကမ်းရိုးတန်းဆောက်တပ်ဖွဲ့တောင်းဝန်ရှိသူကပြောပါတယ်အမေရိကန်ဒေါ်လာ6တန်းနီးပါးတန်ဖိုးရှိတဲ့လောင်စာစီဂါလန်2တန်းလောက်တင်လာတဲ့ MDO Kim Harmony သင်းမောဟာမလေးရှားနိုင်ငံကွမ်တန်ဒေသဘက်ကိုသွားနေတော့ဇွန်လ17ရက်နေ့ကအဆက်အသွယ်ပြတ်တောက်သွားခဲ့ပါတယ်
နေမည်ပိုင်ဆိုင်မှုပြဿနာတွေနဲ့ဂျပန်ရဲ့20အရာစုနည်းချက်မှုတွေကြောင့်ဆက်ဆံရေးတင်းမာနေတဲ့အရှေ့အာရှမဟာမိတ်နှစ်နိုင်ငံဖြစ်တဲ့ဂျပန်နဲ့တောင်ကိုရီးယားတို့ဟာသူတို့ရဲ့တန်တမန်ဆက်ဆံရေး250ပြည့်အထိမ်းအမှတ်ခွင့်ကောင်းယူပြီးဆက်ဆံရေးပြန်ပြီးကောင်းအောင်ကြိုးစားနေကြပါတယ်။တိုကျိုတောင်ကိုရီးယားတန်ရုံမှာပြုလုပ်တဲ့250ပြည့်ခန်းနာကိုဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေတက်ရောက်ခဲ့တယ်လို့တောင်ကိုရီးယားဆိုးမျိုးကဂျပန်တန်ရုံမှာပြုလုပ်မဲ့အလားတူခန်းနာကိုလည်းတောင်ကိုရီးယားသမ္မတပတ်ကုံနဲ့တက်ရောက်ဖို့အစီအစဉ်ထားပါတယ်
။တောင်ကိုရီးယားနိုင်ငံဆိုးမျိုးမှာကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်ယုံဖွင့်ထားတဲ့ကိစ္စကိုကန့်ကွက်တဲ့အနေနဲ့တောင်ကိုရီးယားနိုင်ငံမှာနောက်လာကျင်းပမဲ့တက္ကသိုလ်အားကစားပြိုင်ပွဲကိုတက်ရောက်မဲ့ခီးစဉ်ကိုမြောက်ကိုရီးယားနိုင်ငံဘက်ကဖျက်သိမ်းလိုက်ပါတယ်။ကုလသမဂ္ဂယုံကမြောက်ကိုရီးယားရဲ့လူခွင့်ချိုးဖောက်မှုတွေကိုစောင့်ကြည့်နေတာကိုတုံ့ပြန်တဲ့အနေနဲ့အခုလိုလှုပ်တာလို့ဆိုပါရခင်ဗျာ။
direct from Washington, the voice of America, VOA.
Now, so you are the radio.တော်ခင်မျိုးတက်နဲ့ကုံညာဝင်းအောင်တို့ကကြေညာပေးခဲ့တာပါအခုတော့သတင်းဆောင်ပါတွေကိုဆက်တိုက်တင်ဆက်သွားမှာပါပထမအဆုံးအနေနဲ့တော့ American ပြည်ထောင်စု Washington DC မြို့ကအင်ဖြူရော်မှာဒီကနေ့ညကျင်းပမဲ့ Islam ဘာသာဝင်တွေအထွတ်အမြတ်ထားရာဝါဖြေညစာစာပွဲကိုတက်ရောက်ကြဖို့မြန်မာနိုင်ငံကလူအခွင့်ရေးလှုပ်ရှားသူမဝဝေနုကို American သမ္မတကဂုဏ်ပြုဖိတ်ကြားထားပါတယ်မြန်မာနိုင်ငံအတွင်းကလူအခွင့်ရေးအခြေအနေတွေ2015ရွေးကောက်ပွဲအနေအထားနဲ့အာရှဒေသအတွင်းနိုင်ငံတကာအာရုံစိုက်နေကြတဲ့လေဆီပြေဒုက္ခသည်တွေအရေးကိုအမေရိကန်သမ္မတအပါအဝင်အမေရိကန်အစိုးရထိပ်တန်းကောင်းဆောင်တွေနဲ့တွေ့ဆုံတဲ့အခါအဓိကဆွေးနွေးသွားမှာဖြစ်တယ်လို့ဖိတ်ကြားခံရတဲ့မဝဝီနုကပြောပါတယ်။ဆက်တွေ့မေးမြန်းထားတဲ့မဆုမုံကတင်ပြပေးသွားမှာပါရှင်။
ဇွန်လ22ရက်နေ့အမေရိကန်စံတော်ချိန်တနင်္လာနေ့ညပိုင်းအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်အမေရိကန်သမ္မတရဲ့အိမ်ဖြူတော်မှာကျင်းပမဲ့ဝါဖြေညစာစာပွဲကိုတက်ရောက်ဖို့အမေရိကန်သမ္မတရဲ့အိမ်ဖြူတော်ကမြန်မာနိုင်ငံကလူခွေးနဲ့အမျိုးသမီးရေလှုပ်ရှားသူမတ်ဝဝေနုကိုဖိတ်ကြားခဲ့ပါတယ်။အစ္စလမ်ဘာသာဝင်တွေရဲ့ဥပုပ်တည်င်းလာမှာအထွတ်မြတ်ထားကျင်းပတဲ့ဒီဝါဖြေညစာစာပွဲကိုမြန်မာနိုင်ငံတွင်းမှာဘာသာရေးဖိနှိပ်မှုလူမျိုးရေးခွဲခြားဆက်ဆံမှုမထားဘဲနဲ့အုပ်ချုပ်သူအစိုးရတာဝန်ရှိတဲ့သူတွေကိုယ်တိုင်ကအခုလိုမျိုးအမေရိကန်အစိုးရလိုမျိုးမတူကွဲပြားတဲ့ဘာသာတရားတွေအပေါ်လေးစားမှုနဲ့ကျင်းပဆောင်ရွက်ပေးမယ်ဆိုရင်အမုန်းတရားနဲ့စိတ်ဝင်းကွဲပြားမှုတွေရှိတော့မှာမဟုတ်ဘူးလို့မဝီနူကပြောဆိုလိုက်ပါတယ
် If that dinner ပေါ့နော်ဝါဖြေရဲ့ဝါဖြေညစာစားပွဲပေါ့နော်ဒီဝါဖြေညစာစားပွဲဟာကျမတို့အတွက်ပို့ပြီးအတိတ်ပဲရှိပါတယ်ဘာကြောင့်လဲဆိုတော့ကျမတို့နိုင်ငံမှာကျမတို့ကဒီလိုမျိုးမတူကွဲပြားမှုတခြားဘာသာတရားတွေကိုကျမတို့လေးစားမှုဂုဏ်ပေးမှုတွေကိုကျမတို့မတွေ့ရပါဘူးမတွေ့ရဘဲနဲ့သူများနိုင်ငံမှာလာပြီးတော့သူများနိုင်ငံကနေပြီးတော့ဒီလိုမျိုးဟိုဖိတ်ပြီးတော့ကျမတို့လေးစားဂုဏ်ပြုပေးရဆိုတဲ့ဟာအရန်ကိုအင်မတန်ဝမ်းမြောက်ဝမ်းသာစရာဖြစ်ပါတယ်ဆိုတော့ဒါမျိုးအလေးထားတွေကိုကျမတို့ပြည်တွင်းထဲမှာလည်းကျမတို့မြန်မာနိုင်ငံအစိုးရကလည်းလှုပ်ပေးတာမျိုးကိုကျမတို့မြင်ချင်ပါတယ်အဲ့ဒါမှကျမတို့ပြည်တွင်းထဲမှာရှိနေတဲ့စိတ်ဝမ်းကွဲမှုတွေခုနခွဲခြားဆက်ဆံမှုတွေပြည်သူတွေချင်းချင်းကြားထဲမှာမယုံကြည်မှုတွေပပျောက်သွားမှာဖြစ်ပါတယ်အစိုးရတွေကို၌ကိုကဒီလိုမျိုးဥဆောင်ဥရွက်ပြုတ်ပြီးတော့ဘာသာတရားတွေကိုလေးစားပေးရဂုံပြုတ်ပေးရဆိုလို့ရှိရင်ဝမ်းမြောက်ဝမ်းသာဖြစ်ပြီးတော့မယုံကြည်မှုတွေเนาะတောကတွေပျောက်သွားမယ်လို့ထင်ပါတယ်ရှင
်အမေရိကန်သမ္မတအိုဘားမားကိုယ်တိုင်တက်ရောက်ချီးမြှင့်မှာဖြစ်တဲ့ဒီဝါဖြေညစာစာပွဲအတွင်းမှာမြန်မာနိုင်ငံအတွင်းမှာလူခွေချိုးပေါက်ခံရစေအခြေအနေတွေကိုအဓိကထားဆွေးနွေးတင်ပြသွားမှာဖြစ်တယ်လို့မတ်ဝဝေနုကပြောပါတယ်
American အနေနဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲမှာအားပေးတာကိုကျွန်တော်တို့ထောက်ခံတယ်ပေါ့နော်ဒါပေမဲ့အဲ့ဒီမိုကရေစီအပြောင်းလဲဟာလည်းစစ်မှန်တဲ့ဒီမိုကရေစီအပြောင်းလဲဖြစ်ဖို့လိုတယ်ပေါ့နော်ယူသားတဲ့ဒီမိုကရေစီအပြောင်းလဲဖြစ်ဖို့လိုတယ်လူတွေရဲ့အခွင့်အရေးတွေကိုအမခန့်ချက်ပေးနိုင်တဲ့ဒီမိုကရေစီဖြစ်ဖို့လိုတယ်ပေါ့နော်နောက်တစ်ခါကျတော့ပေါ့အားလုံးပါဝင်နိုင်တဲ့ဒီမိုကရေစီဖြစ်ဖို့လိုတယ်လူနည်းစုတစုကိုပဲဖြစ်ဖြစ်တချို့သောလူတွေကိုပဲဖြစ်ဖြစ်ဖဲတင်ပြီးတော့ဒါမှမဟုတ်ရင်နှိပ်ကွပ်ပြီးတော့မှရတဲ့ဒီမိုကရေစီမျိုးမဖြစ်တဲ့ဘူးဆိုတဲ့ဟာမျိုးပေါ့ဒီကစစ်မှန်တဲ့ဒီမိုကရေစီရဖို့အတွက်ကိုကျွန်တော်တို့အားပေးသွားပါလို့ကျွန်တော်ပြောချင်တယ်။နောက်ခါကျတော့လောလောဆယ်ဖြစ်ပေါ်နေတဲ့တကယ့်ကိုအခြေခံကြတဲ့လူခွင့်ရေးချိုးဖောက်မှုတွေအလုံးကိုအရင်ဆုံးဖြေရှင်းပေးဖို့တို့မြန်မာအစိုးရကိုတိုက်တွန်းသွားဖို့လည်းကျွန်တော်ပြောချင်တယ်။အထူးသဖြင့်ဒီစခိုင်ဒီတောက်မှာရှိတဲ့ပြိပခါတွေနောက်ပြီးတော့ဒီကချင်စစ်ပွဲတွေနဲ့ပြိပခါတွေကိုအဓိကအမြန်ဆုံးဖြေရှင်းဖို့မြန်မာအစိုးရကိုတိုက်တွန်းဖို့ကျွန်တော်ပြောချင်တယ်။အဲနောက်ခါဒီတရားမျှတမှုနဲ့ဆိုင်တဲ့ကိစ္စတွေကိုလည်းကျွန်တော်ဆွေးနွေးသွားမှာဖြစ်ပါတယ်။
မြန်မာနိုင်ငံရေးမှာအရေးကြီးပြောင်းလဲဖြစ်တဲ့မြန်မာနိုင်ငံမှာမကြခင်ကျင်းပတော့မယ့်2015ရွေးကောက်ပွဲမှာမဲဆန္ဒရှင်ပြည်သူတချို့မဲပေးခွင့်မရှိဘဲနိုင်ငံသားအခွင့်အရေးဆုံးရှုံးတာတွေပြည်သူ့လွှတ်တော်ကိုယ်စားလှယ်ဖြစ်နေဝင်ရောက်ကြွေးချယ်ပိုင်ခွင့်ဆုံးရှုံးနေတဲ့အနေအထားတွေကိုလည်းရှင်းပြသွားမယ်လို့မဝဝေနုကပြောပါတယ်အာရှဒေသတွင်ပင်လယ်ပြင်တွေမှာဒုက္ခရောက်နေကြရတဲ့အကူအညီမဲ့လေစည်းပြေဒုက္ခသည်တွေရဲ့အရေးဘာကြောင့်သူတို့ဟာနေရရင်းကိုစွန့်ခွာထွက်ပြေးကြရပါသလဲဆိုတဲ့အကြောင်းရင်းကိုအဓိကထားဦးစားပေးစုံစမ်းပေးဖို့တိုက်တွန်းသွားမှာဖြစ်တယ်လို့ပြောပါတယ်။လူခွင့်ရေးချိုးဖောက်မှုတွေရှိနေစေမြန်မာနိုင်ငံကိုအုပ်ချုပ်နေတဲ့ဦးသိန်းစိန်ခေါင်းဆောင်တဲ့အရတားအစိုးရအပေါ်အမေရိကန်အစိုးရဘက်ကဖြေလျော့မှုတွေနဲ့ဆက်ဆံနေတဲ့မူဝါဒသဘောထားတွေနဲ့ပတ်သက်လို့ပြန်လည်သုံးသပ်ပေးဖို့ကိုလည်းဆွေးနွေးသွားမှာဖြစ်တယ်လို့မတ်ဝေဝေနုကဆိုပါတယ်။ Justice for Women အဖွဲ့ကိုဦးဆောင်သူမတ်ဝေဝေနုဟာအမေရိကန်သမ္မတဟောင်းဂျော့ဂျ်ဒဘလူးဘုရှ်ကဘုရှ်စင်တာကနေစီစဉ်တဲ့လွတ်လပ်မှုနဲ့ခေါင်းဆောင်မှုလီဘာတီယန်လီဒါရှစ်တင်နန်းရဲ့တင်နန်းစင်ဂုံပြုလက်မှတ်လက်ခံရယူဖို့အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတာဖြစ်ပြီးတော့ပြီးခဲ့တဲ့နှစ်တုန်းကဒီတင်နန်းကိုပညာရေးပြုပြင်ပြောင်းလဲရေးလှုပ်ရှားနေတဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားများသမဂ္ဂကကျောင်းသားခေါင်းဆောင်တွေဖြစ်တဲ့မဖြစ်ဖြစ်အောင်နဲ့ကိုလင်းထန်နိုင်တို့နဲ့အတူတက်ရောက်ခဲ့တာဖြစ်ပေမဲ့မဖြစ်ဖြစ်အောင်ကတော့ဖန်စီထိန်ထိန်ခံရပြီးတရားရင်ဆိုင်နေရဆဲဖြစ်တယ်လို့ကိုလင်းထန်နိုင်ကတော့အာဏာပိုင်တွေရဲ့လက်ကလွတ်မြောက်အောင်တင်းချောင်းနေရ ဲဖြစ်လို့ဒီဂုံပြုလက်မှတ်ကိုလက်ခံရယူနိုင်မှုအမေရိကန်ပြည်ထောင်စုကိုမလာရောက်နိုင်ကြပါဘူးရှင်
။မဆုမွန်တင်ပြသွားတာပါ။ VOR နဲ့တင်းလာနေညဘက်သတင်းတွေကိုတင်ပြပေးနေပါတယ်ရှင်။အခုတော့နောက်သတင်းတစ်ပုဒ်အနေနဲ့ဒေတာအတွင်း၄နိုင်ငံပူးပေါင်းဆောင်ရွက်မှုအစီအစဉ် CLMV ရဲ့ထိပ်သီးခေါင်းဆောင်တွေဒီကနေ့နေပြီးတော့မှတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။အရှိတောင်အာရှဒေသအတွင်းဖွံ့ဖြိုးမှုကွာခြားချက်လျော့နည်းစေဖို့ဒေသတွင်းပူးပေါင်းဆောင်ရွက်မှုအစီအစဉ်တွေကနေမြန်မာနိုင်ငံအတွက်ဘလောက်အကျိုးအမြတ်ရရှိစေသလဲဆိုတာကိုတော့မတိုင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။အာဆီယံဖွံ့ဝင်နိုင်ငံတွေတဲကဖွံ့ဖြိုးမှုနှိမ့်ချတဲ့နိုင်ငံတွေဖွံ့ဖြိုးမှုကွာဟချက်လျော့ချလာအောင်ပူးပေါင်းဆောင်ရွက်တဲ့အစီအစဉ်အဖြစ်ကမ္ဘောဒီးယား၊လာအိုမြန်မာနဲ့ဗီယက်နမ်၄နိုင်ငံပူးပေါင်းဆောင်ရွက်မှုအဖွဲ့ CLMV ကနိုင်ငံခြားရေးဝန်ကြီးတွေတင်းနှင်းလာနေမှာနေပြည်တော်မှာတွေ့ဆုံကြပြီးကုန်သွယ်ရေး၊စိုက်ပျိုးရေး၊ကုန်ထုတ်လုပ်ရေး၊စွမ်းအင်ဆက်သွယ်ရေး၊ခီးသွားလုပ်ငန်းနောက်လူစွာအရင်းမြေဖွံ့ဖြိုးရေးဆိုင်ရာရှေ့ဆက်ပူးပေါင်းဆောင်ရွက်မဲ့အရေးတွေကိုဆွေးနွေးခဲ့ကြပါတယ်။နိုင်ငံခြားရေးဝန်ကြီးဌာနကညွှန်ကြားရေးမှူးတူဖြစ်သူဒေါ်အေးအေးဆိုးက
အဲ့ statement မှာလည်းဒီ area ရှိခုကိုသူတို့ဘာလို့လုံးမလဲလို့ဆိုတာကိုဥစားလို့တော့အဓိကကတော့သူတို့မှာခက်ခဲရှိနေတာအာ CLMV နိုင်ငံ၄နိုင်ငံတွေကတိတဲ့အတိုင်းပဲ၃နိုင်ငံက LDC လေဆိုတော့ resource သူတို့မှာနေတာ financial resource ကိုဒီ technology ရောစသဖြင့်ဆိုအဲ့ resource နေတော့သူတို့ရဲ့ဒီ area ဒီ implement လုပ်တဲ့နေရာမှာဟိုကျန်တော့တော့သိမသွားတဲ့ခါအဲ့ဒါကိုဆက်ပြီးတော့ push လုပ်ဖို့ပေါ့သူတို့ region နဲ့တော့မကောက်တက်ဆိုင် region အပြင်ဘက်က development partner တွေလည်းပါဝင်လာစေအောင်နဲ့တော့ ASEAN အခြားနိုင်ငံတွေလည်းပါဝင်လာအောင်စေအောင် CLMV ရဲ့သဘောကိုကလည်းသူက ASEAN ဒီ economic community ရော ASEAN community တခုလုံးတည်ထောင်လို့ရှိလို့ရှိရင်သူတို့ကနောက်မှ development gap ဖြစ်နေတဲ့နိုင်ငံတွေကတော့အဲ့ဒါကိုသူက catch up လုပ်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့စပြီးတော့လုပ်ခဲ့တာဆိုတော့အဲ့ဒီဟာဥတည်ပြီးတော့သူဆက်ပြီး push လုပ်ဖို့ပေါ့လေ
အာဆီယံဒေသတွင်ဖွံ့ဖြိုးမှုနှိမ့်ချနေတဲ့မြန်မာကမ်ဘောဒီးယားနဲ့လာအိုနိုင်ငံတို့ကလူစွမ်းအားအရေးအမြင့်ရင်းနှီးမြှုပ်နှံနိုင်မှုအားနည်းချက်တွေကတော့ရှိနေသေးပါဒါပေမဲ့လည်းဒေသတွင်၄နိုင်ငံပူးပေါင်းဆောင်ရွက်ရေး CLMV ကြောင့်မြန်မာနိုင်ငံအနေနဲ့အခြေခံအဆောက်အဦပိုင်းရောဖွံ့ဖြိုးရေးပိုင်းတို့မှာပါအကျိုးအမြတ်တွေရရှိနေတာတွေ့ရတဲ့အကြောင်းနိုင်ငံခြားရေးဌာနရဲ့ညွှန်ကြားရေးမှူးတဦးဖြစ်တဲ့ဒေါ်အေးအေးဆိုကသူ့အမြင်ကိုပြောပါတယ
်။နောက် region နဲ့မှာလည်းကိုနဲ့ဟိုဥစားဆက်ဆက်နေတာကိုအိမ်မီချင်းနိုင်ငံတွေ Laos တို့ Morocco Cambodia တို့ဘာလို့ဆိုတော့အချင်းချင်းကြားမှာ transfer link တို့ trade တို့ကအချင်းချင်းကလုံးလုံးကောင်းတာကိုဆိုတော့အဲ့ဒါတွေတိုးတက်အောင်အဓိကလုပ်ဖို့ပဲအဲ့ဒီကနေပြီးတော့ဟိုရှင်းပြရမှာတော့အမြက်လိုစင်တာပေါ့ဝိုင်းလို့ရင်းနဲ့တလောကဆိုလို့ရှိရင်အမတို့ Laos နဲ့မြန်မာဟို Friendship Bridge ကိုဖွင့်လိုက်တယ်လေလွန်ခဲ့တဲ့တလလောက်ကအဲ့ဒါဆိုလို့ရှိလို့ရှိရင်အဲ့ဒီ Bridge ကဖြစ်နိုင်မယ်ဆိုလို့ရှိရင်နောက်လာမယ် East West Economic Corridor အတွက်တစ်စိတ်တစ်ပင်သားပါသွားမယ်ပထမတော့စတာတော့နှစ်နိုင်ငံခြားနဲ့စဒါပေမဲ့အဲ့ဒီတစ်ထည်ကိုဖြစ်နိုင် one of the link ဖြစ်လာပြီးတော့တိုးတက်အောင်အဲ့ဒီ link ဒီ land တန်းတချောက်မှာပေါ့ဒီနေဆက်ဒီကြားလောက်မှာကျနေဟို universe မဲခေါ university လို့ဟာမျိုးမတို့ထောင်ကျင်တယ်လို့အခုကြီးတောင်းထားတယ်အဲ့ဒါမျိုးကထောင်နိုင်မယ်ဆိုအဲ့ဒီ data ဖွံ့ဖြိုးရေးရောဟို education ရော social development တခါတည်းရမယ်ဆိုတော့ဟာမျိုးလေးတွေပေါ့ရသမျှတော့ကိုယ်နိုင်ငံလေးနဲ့သူများ need to အလိုတန်းတူလိုက်သွားပြီးရှုဖို့ရှိရချက်ပါ
CLMV အစီအစဉ်နဲ့မြန်မာနဲ့လာအိုတို့ကြားဒီနှစ်ထဲမှာပဲလမ်းပန်းဆက်သွယ်ရေးတိုးတက်မှုရှိခဲ့တယ်လို့ဗီယက်နမ်နဲ့လာအိုနှစ်နိုင်ငံခီးသွွာလာရေးလုပ်ငန်းမှာလည်းတိုးတက်မှုတွေရှိခဲ့ပါတယ်အင်္ဂါနေ့မှာတော့ CLMV ထိပ်သီးတွေနေပြည်တော်မှာတွေ့ဆုံဆွေးနွေးကြမှာပါတချိန်တည်းမှာပဲအင်္ဂါနေ့မှာကျင်းပမယ်ကမ်ဘောဒီးယားလာအိုမြန်မာဗီယက်နမ်နဲ့ထိုင်းနိုင်ငံတို့ပါဝင်တဲ့အီယာဝတီကြောက်ဖျားမဲခေါင်စီးပွားရေးပူးပေါင်းဆောင်ရွက်မှု SMETမဟာဗျူဟာထိပ်သီးစည်းဝေးပွဲကိုနေပြည်တော်ကြီးညာစာတမ်းနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုမဟာဗျူဟာရှေ့လုံငန်းစဉ်တို့ကိုလည်းကြီးညာကြမှာပါဒီကြီးညာချက်တွေထုတ်နိုင်ဖို့အတွက်တင်းနှင်းလာနေမှာပဲနိုင်ငံခြားရေးဝန်ကြီးတွေဆွေးနွေးခဲ့ကြပါသေးတယ်ဒေတာရင်းဖွံ့ဖြိုးရေးလုပ်ငန်းတွေမှာပုဂ္ဂလိကအခန်းကဏ္ဍဟာအရေးပါတယ်ဆိုတာကိုလည်းထိပ်သီးခေါင်းဆောင်တွေကခံယူထားပြီးအင်္ဂါနေ့ထိပ်သီးခေါင်းဆောင်တွေတွေ့ဆုံဆွေးနွေးပွဲတွေအပြီးမှာတော့ပုဂ္ဂလိကစီးပွားရေးလုပ်ငန်းရှင်တွေနဲ့ဒေတာရင်း၅နိုင်ငံထိပ်သီးတွေတီးတန့်တွေ့ဆုံဆွေးနွေးကြဖို့ရှိပါတယ်ရှင်
မတိုင်ကြီးထိုက်ပြောပြသွားတာပါ။နောက်သတင်းတစ်ပုဒ်အနေနဲ့သောရရှင်တွေနားဆင်ရမှာတော့မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ဒီမိုကရေစီထွန်းကားရေးမှာအရေးကြီးအခန်းကဏ္ဍတစ်ခုဖြစ်တဲ့တဘာဝတန်ရဇာတထုတ်လုပ်မှုမှာအစိုးရကကတိပြုထားသလိုပွင့်လင်းမြင်သာမှုရှိမရှိဆိုတာအစီရင်ခံစာတင်သွင်းမှာဖြစ်လို့လပိုင်းအတွင်းအဖြေထွက်လာတော့မှာဖြစ်တယ်လို့ဆောင်ကြည့်အကဲခတ်တွေကပြောပါတယ်။ဒီအတော့တွင်းမှာလည်းမြန်မာနိုင်ငံရဲ့တန်ရဇာတတူဖို့ရေးကိစ္စရပ်တွေနဲ့ပတ်သက်ပြီးအမြင်ဖွင့်ဆွေးနွေးပွဲတွေကိုလက်ပတောင်းသေးရမှာကျင်းပနေရပါအပြည့်အစုံကိုမအေးအေးမှာတင်ပြပို့ထားပါရရှင
်မြန်မာနိုင်ငံပွင့်လင်းမြင့်တာမှုနဲ့တာဝန်ယူမှုတာဝန်ခံမှုမဟာမိတ်အဖွဲ့ကနေဦးဆောင်ပြီးလက်ပတော်ဒေတာမှာရှိတဲ့ခြေပါတွေကိုတန်ရဇာတတူဖို့ထုတ်လုပ်မှုလုပ်ငန်းများဆိုင်ရာအမြင်ဖွင့်ဆွေးနွေးပွဲတွေကိုဇွန်လ21ရက်နေ့ကနေ3ရက်ကြာပြုလုပ်ပေးနေတာပါ ยามานั่งงานนี่เนี่ยยี่ไอเดียในตัวว่าจุดแรกตั้งยันจัดตามยาเท่าอยู่ยี่ปุ่นเลี้ยงยันตามมือเพื่อเป็นพิลาบิสุรากุติชินัยบูด้วยแล้วเราจะได้กับเจ้าอะไรที่เซนบีส่วนในวันเรื่องสองปีนี้ละพี่เจ้ายามานั่งงานปุ่นเลี้ยงยันตามมือเนี่ยตั้งวันยี่มือตั้งวันขึ้นมือมหาไม่เพื่อการตั้งวันสิ่งดูแลพี่ยี่ไอเดียในตัวว่าจุดแรกตั้งยันจัดตามยาเท่าอยู่ยี่ปุ่นเลี้ยงยันตามมือเพื่อมาเย็บเพื่อกุศลพี่ป่าวเงินเลยอุดเด่นเด็กกับคุณลูกเ
细长的快不？说到一边在那楼管的玻璃面子啊，细长楼瓦上面说的这包不？还有楼管这下就进入那个嘛，跟那个本来嘛，差不多进入快问题了哦。跟你们别的无关呀，就是包瓦的多啊，跟那个家一点米的边在那楼管的胶，先按咱的让帮忙偷回来的，进入那个楼嘛。会啥问啦？说咯，不然嘛，阿电线啊，那透过了，失去了钱呀嘞，宝贝。哦，阿里地安地安，龙安镇，他妈地嘛，新的地出来后，地那不让地咋干的？现在都拉比较新点了吧？
因为欧苏东苏干的阿苏提苏旁边，水泥块的个楼上呢，看嘛，地咋干的不干嘞？水泥块的干的也细节的个，苦路表变完嘞。
是吧？我现在不在比较新点嘞，如果水泥块楼盖都还比我你呀屋里呢不在比较多的，屋里单位楼上屋子的买你个，阿拉里阿拉这种呢比较比较，是吧？我现在不在比较，这个地是那年年的，是吧？是我现在不在不老提干奶奶做了，地方嘞这种门面。你话龙安块上也比较你比较嘛，地主多，店子那点多嘛，花花这点呢不在比较的。现在你有呢，孙女比较标价了不？你要今年现在还有呢，估计你全新的现在新的出来了，第三年你标标了不？
毕竟呢，就来那个嘛，墨西哥那个嘛，金巴个嘞，一样的，他把我转出来当样子怎么样？本来面大木破你那个嘛，你妈那个我破完老皮来看地标来的吧？第二那个我，你妈苏爷爷过子来的呢，也怕三爷破手里个过子来的来都要开了吧？มาจากเงินเท่าละละจ่าละมาโรเนี่ยมาเนี่ยเงินกูจะอยู่บีเสียงการจะจินเจียร์มาพิลูเนี่ยมาเนี่ยเงินมาแต่ยังจะจ่าเท่าอยู่ต้องเสียมูเนี่ยปัตเตอร์ลูเป็นเรื่องเงินตามูเป็นเราชิมเลยสุดละที่ทำมาพิเดลูเลยอุดเด็ดกับเบียวไว
้กูมาจากเงินมาการโรที่เรียนเชลล์ที่ยังจะจ่าทุลูมูเนี่ยปัตเตอร์ที่เรียนเชลล์ที่สามีก็สุวรรณกงมีประการเดียวสามีก็ทุกอย่างเลยทุกอย่างไม่สุดละว่าแล้วเมื่อเดือนมาประมาณรับบุตรว่าไหมสุดาไอ้รับบุตรมีส่วนเองกูเชื่อว่าชาวลาวไปสิแต่เรื่องเชลเลดิซาบิโลทุบยาบูการอเชียวไอ้ทุบยาเรื่องเชลเลดิอาเปล่ากูมากันเลยเปล่าปีส่งเลยสุดาบอกว่ามีปีบีดออกมาประมาณปีอะไรเกี่ยวกับคนเล่นเงินอาบุสีบีลามสีบูลาสุดาเจ้าออกมาบ่เนา
ะยังดีเพราะว่าพี่ชาวทาร์เรมยามาในเงาหาในเงาด่าแรงแต่ยังจะจัดทุบยาเนี่ยปัตเตลูลุลลาสวาบโยสูกุงอันเอาเชื่อมาปิวบาสุดาโกเล่มแม่ยีทุทาบีพี่เดลูสุบาร์เรยี่ไอเดียสั่นลงเนี่ยกูไม่ทราบว่าอาพี่มีติมูเรกูเลยสองยี่ผมติมูสูบีมาหาไม่พูดกับเจ้าสุธาราบะยี่ไอเดียพูดมาไหนงั้นเด็กก็สุยากูจะเรียนเนี่ยยี่เพื่อพูดสิไหนงั้นเด็กก็พูดสิเรียนเนี่ยแต่ยังจะจัดทุกพ่อยกมณีจีรุยกูจะเรียนป่าวเอ็มบีกับพาร์ตลอกาแต่ยังจะจัดทุกพ่อยลงงานเนี่ยมาคนเล่นเนี่ยตามมูชิมชิสุระไหนงั้นเด็กก็สั่นลงเนี่ยยี่มันยี่สองจีรีลานี่รับเจ้าป่าเลยเด็กจะเช่นไหนงั้นป่าวเนี่ยที่พูดมาเมื่อนายงานนี้เนี่ยผู้บ่าวป่าวเองบอกด้วยเล่าแม่ยีทุกอย่างมาเลยนายงานด้วยยีนันแต่บ่าวจังเวนเนี่ยด้วยทว่าแต่ยังจะได้เนี่ยปัตเตอร์บีโร่อีไอตียังยังสนุนเนี่ยนี่พอทุกเจียตีเปรบเนี่ยเป็นเล่มยันตามุพี่ว่าชีบุสาเรชเลดีป่าวเองมาเลยเช่น
มาเอมาติมพิอาเคราพิบาร์เช่นคือเราเนี่ยเพียงอิงการนี้เนี่ยทุเรื่องแม่ได้เลยหลังสิ่งเสร็จมาส่วนเรื่องแม่จังยาก็ไม่เสร็จไปพิอาเช่น
သောတာရှင်များရှင်ခရီးရှည်ချီတက်လမ်းလျှောက်ဆန္ဒပြရေးလက်ပန်းမှာအကြမ်းဖက်ဖြိုခွင်းခံရလို့ထိခိုက်ဒဏ်ရာရခဲ့ကြရတဲ့ចောင်းသားတွေနဲ့ဝင်းရံပြည်သူတွေအတွက်အရေးပေါ်ကျန်းမာရေးဆောင်ရှောက်မှုလိုအပ်နေတယ်လို့မိသားစုဝင်တွေကတောင်းဆိုကြပါတယ်တရားရင်ဆိုင်နေရာဆဲသပိတ်မောက်ចောင်းသားတွေအတွက်ကျန်းမာရေးဆောင်ရှောက်မှုပေးနိုင်မှုအရေးသောတာရှင်ရဲ့အမြင်ကိုလာမယ့်အင်္ဂါညဒရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-5554 ကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုပေးပို့ထားလို့ရပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းemail နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ bamis@voanews.com ကိုပေးပို့ထားလို့ရပါတယ်။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ရှင်။
နက်ဖြန်ညခြုံရွေးမဲ့ VOA American အတန်ရဲ့တိုက်ရိုက်လေလိုင်းဆွေးနွေးခန်းမှာပါဝင်ဆွေးနွေးကြဖို့ချက်မှန်ဖိတ်ခေါ်ပါရရှင်။အခုတော့ကချင်ပြည်နယ်စစ်ပွဲနောက်ဆုံးရအခြေအနေကိုနားဆင်ရမှာပါ။ကချင်ပြည်နယ်ဖားကန့်ဒေသအတွင်းတိုက်ပွဲတွေပြန်လည်စတင်ခဲ့တာတပတ်ရှိနေပြီးတနင်္ဂနွေနေ့ညပိုင်းကဖားကန့်မြို့မှာဘုံတလုံးပောက်ကွဲခဲ့တယ်လို့ဒေသခံချုပ်လည်းတိုက်ပွဲတွေကြောင့်ထွက်ပြေးသိမ်းရှောင်နေကြရပါတယ်။ဖားကန့်ဒေသရဲ့နောက်ဆုံးအခြေအနေကို VOA မြန်မာပိုင်းသတင်း6ကိုမိုးစောကတင်ပြပေးထားပါရရှင်။
ဟုတ်ကဲ့ဖားကန့်ဒေသအတွင်းအစိုးရတပ်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA အကြမ်းဖြစ်ပွားတဲ့တိုက်ပွဲတွေဟာပြီးခဲ့တဲ့အပတ်တနင်္လာနေ့ကစတင်ခဲ့ပြီးဒီကနေ့အထိလည်းနှစ်ဖက်အကြမ်းမှာတိုက်ပွဲတွေရပ်ဆိုင်းဖို့အတွက်ညှိနှိုင်းဆောင်ရွက်နိုင်တာမရှိသေးပါဘူးဒီကနေ့မှာတော့တိုက်ပွဲအခြေအနေဟာငြိမ်သက်နေပေမဲ့မင်းညအစောပိုင်းကတော့ဖားကန့်မြို့မှာဘုံတလုံးပေါက်ကွဲခဲ့တယ်လို့ဖားကန့်မြို့ကန်တူဦးကပြောပါတယ
်မင်းညရှင်းနိုင်ကြော်ကြော်လောက်မှာတော့ဘုံတလုံးကွဲသေးတယ်ဒီဖက်မှာဖားကန့်မြို့ထဲမှာ
ပြီးခဲ့တဲ့အပတ်ဗုဒ္ဓဦးနေ့ကလည်းဖားကန့်နဲ့လုံခင်းမှာဘုံလေးလုံးလောက်ဇက်တိုက်ပေါက်ကွဲခဲ့တယ်လို့မြစ်ကြီးနားဖားကန့်လမ်းရဲ့ကားမိုင်းမိုးကောင်းလမ်းပိုင်းမှာတိုက်ပွဲ၃ချိန်ဖြစ်ခဲ့ပါတယ်လောလောဆယ်ဖားကန့်ဒေသအတွင်းတိုက်ပွဲတွေကြောင့်ဒေသခံပြည်သူတချို့တိမ်းရှောင်နေကြရတယ်လို့ဖားကန့်မြို့ကန်ကဆက်ပြောပါတယ
်နမ်ချန်ပေါ့အဲ့ဒီခုကျွန်တော်တို့တိုက်ပွဲဖြစ်တဲ့ဖက်ကဟိုရွာသားတွေကတော့ဟိုးနမ်ရားဖက်ပေါ့ဒီကားလမ်းဖက်ပေါ့အဲ့မြစ်ကြီးလမ်းကြားရွာကျွန်တော်တို့ဒီရွာဘက်ကိုတချို့ရအဖက်ကိုဆစ်ဆောင်တဲ့လူတွေရောက်နေကြတယ်။အဲရောက်50ကျော်လောက်လို့ပြောတယ်။သူကတော့အဝတ်တစ်ထည်ကိုတစ်ခုနဲ့ဒီဘက်ကိုဆင်းလာတော့တင်းတော်မှာပဲစောင့်ရှောက်ထားတာ
။ဒီအပိုင်းတွေအတွင်းမှာတော့ဖားကတ်မြစ်ကြီးနားလမ်းရဲ့ကားမိုင်းမိုးကောင်းလမ်းပိုင်းမှာ KIA တပ်ဖွဲ့တွေကဖျက်ဆီးသွားတဲ့ရင်တွေစီကနေအခွန်ကောက်ခံတာတွေရှိနေတယ်လို့လဲဖားကတ်လမ်းကရင်ပေါင်းတဦးကပြောပါတယ
်။ဒီကနေ့ဒီဘက်ကလည်းဒီမှာဒီသားလူတို့ကချမ်းမှာကြံရဆက်ကြတာရှိရဲ့နောက်ပြီးတော့ကားမိုင်းနဲ့မူကောင်းကြမှာတောက်ဆောင်လူလူပဲသူတို့ပဲကားတတိမသိန်းတောင်းလိုက်5000တောင်းလိုက်ဟိုတည်းကကားဆရာတယောက်တော့ပပိတ်ရပြီသူကတားလာမကြားလိုက်လို့ကားဆရာမောင်းတော့မောင်းတော့55000လဲပေးရတယ်နေရင်လည်းရိုက်ခိုင်းတယ်တုံရပါပဲဒီမှာတော့ဒီစင်ပြပုံလည်းတော့ကောင်းလားအရင်ကတော့ဟိုလက်မပေးတယ်အခုကတော့မပေးတော့ဘာမှမပေးငွေထည့်သွားငွေထည့်သွားအဲ့လိုမျိုးပဲအများကြီးပဲဒီကကားမိုင်းအများကြီးထည့်ရတာအကုန်လုံးလူလူပဲအဲအဲ့ဆက်ခွန်ဆက်ကြီးကနေမှအခုချိန်ကြီးက
ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့လုပ်ငန်းညီနိုင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးတော်ခါကတော့တိုက်ပွဲဖြစ်ပွားချိန်မှာစစ်သုံးစီအဖြစ်ကောက်ခံတာရှိကြောင်းပြောပါတယ်
။အကုန်ကောက်တဲ့အပိုင်းကျတော့တချို့ဟာဟိုအုတ်ချုပ်ရေးနိုင်တဲ့ကောက်တဲ့ဟာရှိတယ်။တချို့ကျတော့အခုအဲ့လိုဖတ်တန်းဒေသမှာစစ်ဖြစ်နေတဲ့အချိန်ကျတော့သူရဲ့ဒီရှေ့တန်းအဖွဲ့ကောင်းဆောင်တဲ့အနေနဲ့ပေါ့ကွာ Operation Budget ပုံစံမျိုးပေါ့။အဲ့ဒါတောက်ခံတဲ့ဟာတွေရှိတတ်ပါလေဒါကြည့်ပါလေ
အစိုးရတက်တဲ့ KIA ကြားမှာအပီလာအတွင်းကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးနှစ်ဖက်ပြည်ပခညှိနှိုင်းရေးအဖွဲ့တွေတွဲဆုံဆွေးနွေးပြီးပူးတွဲစုံစမ်းစစ်ဆေးဖို့သဘောတူခဲ့ကြပေမဲ့လက်တွေ့အကောင်အထည်မဖော်နိုင်ခဲ့ပါဘူး KIA အပါအဝင်ဖြစ်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးညှိနှိုင်းအဖွဲ့ NCCD နဲ့အစိုးရရဲ့ပြည်တော်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC တို့ဟာရန်ကုန်မြို့မှာတွေ့ဆုံပြီးအပြစ်ရက်စာချုပ်နဲ့ပတ်သက်ပြီးဒီကနေ့အလွတ်တဘောဆွေးနွေးခဲ့ပါတယ်ဒီဆွေးနွေးပွဲမှာတော့ NCCD ဘက်ကအပြစ်ရက်စာချုပ်မူချမ်းအပေါ်လော်ခီလာတိုင်းရင်းသားထိပ်သီးညီလာခံကထပ်မံပြင်ဆင်တဲ့အချက်တွေကိုတင်ပြပြီးအသေးစိတ်သတင်းထုတ်ပြန်တာတော့မရှိပါဘူးNCCT နဲ့ UPWC ကြားမှာမလာကုံကစာချုပ်မူကြမ်းကိုလက်မှတ်ရေးထိုးခဲ့ပေမဲ့ထပ်မံပြင်ဆင်ချက်တွေကိုပြန်လည်ဆွေးနွေးရမှာဖြစ်တာကြောင့်စာချုပ်အတည်ပြုလက်မှတ်ရေးထိုးရေးဟာကြံ့ကြာပွဲရှိနေပါတယ
်ကိုမိုးစောပြောပြသွားတာပါ VOA American တန်ရဲ့တင်းလာနေညဘက်အစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်နေပါတယ်ရှင် VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့အစီအစဉ်တွေကို VOA Internet စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ကြပါတယ်ရှင်ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
င်္ဂလာညချမ်းမာတော်တော်ရှင်များရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းအတန်းွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေကြားရိုက်ထုတ်လွှင့်ပေးနေရဖြစ်ပါတယ်။အခုဒုတိယပိုင်းထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့ line to meter 24 25 32 53တို့အပြင် line meter 190တို့ကပါတိုးချက်ဖန်ယူနားဆင်နိုင်ကြပါတယ်ရှင်။အခုညပိုင်းဆက်လက်ထုတ်လွှင့်မဲ့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့သူယုံကြည်ရအစီအစဉ်မှာတော့
ကျွန်မလူငယ်အချင်းချင်းဈာထဲမှာပို့ပြီးတော့စကားပြောဆိုမှုလိုတယ်အချင်းချင်းနားထောင်ဖို့လိုတယ်ပြီးတော့အချင်းချင်းဖလှယ်ဖို့လိုတယ်ဆိုတော့ပို့ပြီးတော့မြင်လာရပါတယ
်မအတင်းစားရှင်းလက်ပြောပြသွားတာပါဒါအပြင်စီးပွားရေးအစီအစဉ်ဘလော့ဂါတွေပြောသမျှနဲ့တက်တန့်ရောင်တည်င်းလွာအစီအစဉ်တွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင် American သမ္မတဘာရက်အိုဘားမားကကမ္ဘာကထပြုစီစဉ်တဲ့ Wisely ခေါ်အရှိတောင်အာရှလူငယ်ရှေးချုဆောင်ရွက်တဲ့အစီအစဉ်နဲ့ American နိုင်ငံကိုရောက်နေတဲ့လူငယ်ကောင်းဆောင်တွေထဲကတူဦးဖြစ်တဲ့ဒေါက်တာနှင်းဝီယီဝင်းဟာ Economics Empowerment စီးပွားရေးစွမ်းရည်မြင့်တင်မှုအစီအစဉ်မှာပါဝင်ခဲ့ပြီး American အစိုးရရဲ့စီးပွားရေးဆိုင်ရာလုပ်ငန်းတွေကိုတလကြာလေ့လာခွင့်ရခဲ့ပါတယ်။ဒေါက်တာနှင်းဝီယီဝင်းရဲ့ American ခရီးစဉ်အတွေ့အကြုံကိုအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုစောဝင်းလိုင်ကတင်ပြထားပါတယ်ရှင်။
ဒေါက်တာနင်းဝင်းယူဝဲမှာဒီမှာစိတ်သက်သာလို့နှစ်ကနေပြောပွဲရပြီးတော့ဒီမှာမာစတာကိုမာစတာ of public health ပေါ့နော်ပြည်သူ့ကျန်းမာရေးကိုဒီမှာဘင်္ဂလားဒေ့ရှ်မှာတက်ထားပါတယ်ဒီမှာအခုလုပ်နေတဲ့လုပ်ကတော့ဒီ research နဲ့စီမံကိန်းတိုးတက်ရေးအပိုင်းပေါ့နော်စီမံကိန်းတိုးတက်ရေးအပိုင်းကိုတာဝန်ယူထားပါတယ်ဒီမှာအခု entrepreneurship development network asia လို့ခေါ်တဲ့အနက်မြန်မာမှာ director of research and program improvement အနေနဲ့တာဝန်ယူထားပါတယ်ဟုတ
်ဟုတ်ကဲ့ဆရာမအနေနဲ့ကအခုဒီမှာဒီ YC လေးလို့ခေါ်တဲ့ဒီအာရှလူငယ်ခေါင်းဆောင်အစီအစဉ်ပေါ့နော်တမရဩဘာမားကစီစဉ်ကျင်းပတဲ့အစီအစဉ်မှာဟိုလူငယ်ခေါင်းဆောင်တယောက်အနေနဲ့မြန်မာနိုင်ငံကိုကိုစားပြုပြီးတော့ပါလာရတယ်ဆိုတော့ဘေကန္နာမှာညီမကပါတာလေသူတို့ခန္ဓာလေးတွေခွဲထားတယ်လို့ကျွန်တော်တို့နားလည်ပါတယ်ရေဘူးကအဖြစ်တော့
ဟုတ်ကဲ့ဟုတ်ခန္ဓာလေးခွဲထားပါတယ်ရှင်ဒီမှာတော့ economic empowerment ဆိုတဲ့ခန္ဓာထဲမှာပါပါတယ်ရှင်
ဟုတ်ကဲ့ဆိုတော့အဲ့ဒီဟာအဲ့ဒီဒီ economic empowerment ခန္ဓာထဲမှာပါတဲ့အတွက်ကောညီမအခုလုပ်နေတဲ့အလုပ်တွေအတွက်ဘယ်လိုအထောက်အကူပြုမလဲဘယ်လိုအတွေ့အကြုံတွေရပါသလဲ
ဟုတ်ဒီမှာအခုပေါ့နော်ဒီမှာဘဝအတွက်ကတော့ဒီမှာဒီ economic empowerment ဘက်ကိုအထူးသဖြင့် women economic empowerment ဒီမှာစိတ်ဝင်စားအတွက်ဒီမှာဒီနောက်ပိုင်းအရှိတ်ဆက်ပေါ့နော်တဲ့ NGO အဖွဲ့အစည်းတွေ non profit အဖွဲ့အစည်းတွေ NGO မဟုတ်လဲ non profit အဖွဲ့အစည်းတွေမှာလုပ်တဲ့နေရာမှာဒီမှာအတွက်အများကြီးဘူးတူတာရပါတယ်ပြီးတော့ဒီမှာအားအရာအကုန်လုံးကိုလည်းပြန်ပြီးတော့အသုံးထားနိုင်မယ်လို့ယုံကြည်ပါတယ
်ဆိုတော့အမေရိကန်နိုင်ငံမှာဘယ်လောက်လောက်ကြာသွားသလဲဒီမှာရှိတဲ့ဟာတွေဘယ်လိုလုပ်ငန်းတွေကိုလေ့လာရသလဲပြောပြပါအောင
်ဟုတ်ဒီမှာငါးပတ်တာတယ်ပေါ့နော်အဲဒီအမေရိကန်နိုင်ငံမှာငါးပတ်တာပါတယ်ဒီမှာငါးပတ်တာတဲ့အချိန်မှာသူတို့ကဟိုကျမတို့ရဲ့နောက်ခံexperience ပေါ့နော်ပြီးလို့လို့ရှိရင်နောက်ခံ education နေနဲ့ပတ်သက်ပြီးတော့သူတို့ကဟိုနေ company အတီးတီးကိုချပါတယ်ကျမတို့ကစာစာမှာရှိတဲ့ University of Oklahoma မှာရှိတဲ့ CCEW ပေါ့နော် Center for Creation of Economic Wealth မှာကျမကဒီ social entrepreneurship ကို training fellow ဖြစ်ပေးတဲ့ program တစ်ခုမှာကျမကရောက်သွားပါတယ်ဟုတ်ကျမအဲ့မှာလေ့လာရပါတယ်3ပတ်အနေနဲ့ဟုတ
်ဟုတ်ကဲ့ဘယ်လိုမျိုးတွေများနည်းနည်းလေးအသေးစိတ်လေးပြောလို့ရမလားဘယ်လိုအလုပ်တွေများလေ့လာရသလဲဟိုဆိုတာလေးကိုလေသူတို့ဘယ်လိုဘာတွေများလေ့လာခွင့်ရခဲ့သလဲ
ဟုတ်ကျမကဒီအဲ့မှာသွားလေ့လာတဲ့အချိန်မှာကျမကဒီတာဆန်မြို့နယ်မှာရှိတဲ့ entrepreneur ပေါ့နော်သူတို့ကြည့်ချင်းဒီဝါရီဆန်းဆောင်ရှင်နေနဲ့ကျမကတွေ့ဆုံရပါတယ်တွေ့ဆုံပြီးတော့သူတို့ရဲ့ဘဝမှာဘယ်လိုကြိုးစားပြီးတော့မှဒီလို entrepreneur တယောက်ဖြစ်လာတယ်ရက်တည်လာနိုင်တယ်ဆိုတဲ့ဟာတွေကိုကျမလေ့လာရပါတယ်ပြီးသွားလို့ရှိရင်ကျမကဒီသူတို့ဒီမှာအဲ့တာဆန်မြို့မှာရှိတဲ့တခြား organization တွေပေါ့နော်ညီမ refugee ကိုလုပ်ပေးနေတဲ့အဖွဲ့အစည်းရင်းနဲ့လည်းကျမတွေ့ပြီးတော့မှသူတို့ရဲ့လုပ်ငန်းဆောင်တာတွေကျမလေ့လာရပါရှင်ဟုတ
်ဟုတ်ကဲ့ဆိုတော့ဟိုအခုဟိုပါတော့နော်မြန်မာနိုင်ငံမှာလည်းကိုကဟိုလုပ်ငန်းပိုင်းဆိုင်ရာမှာလည်းအတွေ့အကြုံတော်တော်လေးရှိထားတယ်။နောက်ပညာရေးအရာလည်းနိုင်ငံတကာမှာပါသွားပြီးတော့နိုင်ငံခြားတွေမှာပါပညာရေးဝင်လည်းတင်းစီးပူးပူးတယ်ဆိုတော့ဒီအခုဒီလေ့လာရတဲ့ဒီဟိုဝိုင်းစီလီအစီအစဉ်ကရတဲ့သင်ခန်းစာတွေနဲ့နိုင်ရှင်ကြည့်ရင်မြန်မာနိုင်ငံရဲ့အနေထားနဲ့ဆိုလို့ရှိရင်အားနည်းချက်အားတာချက်ဘာတွေများတွေ့ရပါသလဲ
။ဟုတ်ကျမတို့အခုပေါ့နော်အခုဟိုကျမတို့နိုင်ငံမှာလည်းဟိုအခုချိန်မှာဒီ small and medium enterprises တွေကိုဟို အားပေးနေတယ်ပေါ့နော်ဖြစ်လာဖို့အတွက်အားပေးနေတဲ့အတွက်အရန်ကိုဟိုဒီမှာဒီဟာဒီလိုလာနဲ့ပတ်သက်လို့ရှိရင်ဒီလိုလာနဲ့အခုလက်ရှိညီမနိုင်ငံမှာဖြစ်နေတဲ့အခြေအနေနဲ့ဆိုလို့ရှိရင်အရန်မဲ့တိုက်ဆိုင်မှုရှိတဲ့အတွက်ဒီမှာအဲ့ small media enterprise တွေ develop ဖြစ်လာဖို့အတွက်ကိုဟိုဒီမှာကဟိုအဲ့ဒါဒီမှာအတွက်ဟိုအာတာချက်ပေါ့နော်လုပ်ဖို့အတွက်အာတာချက်ဖြစ်ပါတယ်ဟုတ်အားနည်းချက်ကတော့ဒီမှာအခုတတိယတော့ဟိုတခြားလုပ်ငန်းပိုင်းဆိုင်ရာလေးတွေမှာတခြားအသေးဖွဲအခက်ခဲလေးရှိရလဲလို့ကြံတဲ့ဟာတော့အားနည်းချက်ရည်လို့ဒီမှာမတွေ့ပါဘူးရှင်ဟုတ
်ဟုတ်ကဲ့ဆိုတော့ဟိုစီးပွားရေးအမ်ပါဝါမင်းကဏ္ဍနဲ့လာတယ်ဆိုတော့လေဟိုစီးပွားရေးနဲ့ပတ်သက်လို့ကဘာတွေများထူးထူးခြားခြားလေ့လာမိတာရှိသလဲ
ဟုတ်ဒီမှာကတော့စီးပွားရေးနဲ့ပတ်သက်ပြီးတော့လာတယ်ဆိုမဲ့ဒီမှာကစီးပွားရေးဟိုဒီ profit ပိုင်းစီးပွားရေးကိုဟိုထက်စားလို့ရှင်ဒီမှာ non profit ပိုင်းကိုလုပ်နေတာပေါ့နော်အဲ့အတွက်ကြတော့ဒီမှာဒီ non profit sector မှာပြန်ပြီးတော့အသုံးချနိုင်မဲ့အဲဒီတို့ဒီမှာဘယ်လိုမျိုးဟိုဒီဟာကို social entrepreneurship ကိုဘယ်လိုမျိုးအားပေးနေရဲဆိုတဲ့ပိုင်းတွေကိုလေ့လာရပါတယ်ရှင်ဟုတ
်ဟုတ်ပြီဆိုတော့ဆရာမနေဝီဝင်းအနေနဲ့ကောဒီတခြားမြန်မာနိုင်ငံမှာရှိတဲ့လူငယ်တွေကိုရောအခုလိုမျိုးဟိုဆရာမတို့လိုမျိုးအမေရိကန်မှာလာပြီးတော့လေ့လာခွင့်ရအောင်သိတယ်မလားသူတို့ရဲ့လုပ်ငန်းတွေကိုအနီးကပ်သူဟာသင်ကြားခွင့်ရအောင်ဘလိုများဟိုအကြံဉာဏ်ပေးခြင်းတည်းလဲဒီလိုမျိုး YC Lee program လိုမျိုးပေါ့ဒါမှဒီဟာကိုဘလိုကိုယ်အနေနဲ့ပါအောင်ရှောက်ခဲ့ရတယ်လဲဆိုတော့အတွေ့အကြုံလေးတွေပြန်မြပေးလို့ရမလား
ဟုတ်ကျွန်မကြားလာတော့အတိအကျရေလို့မဟုတ်ကျွန်မကြားလာကျွန်မတို့ဒီမှာအယောက်20ပြီးခဲ့တယ်ကျွန်မတို့ဒီ batch အတွက်ပေါ့နော်အယောက်20ရှောက်ကြတယ်ပေါ့ရှောက်ကြတဲ့အချိန်မှာကျွန်မတို့ဟို essay တွေလည်းရေးရတယ်ပေါ့နော် essay တွေလည်း၅ပုဒ်လောက်ရေးရတယ်ပြီးသွားလို့ရှိရင်ကျွန်မတို့ဒီ interview ထိုင်ရတယ်ပေါ့interview ထိုင်တယ်ဒီ US ဘက်ကလည်း view တယ်ပြီးတော့အဲ့ဘက်မှာရှိတဲ့ local partner organization ကလည်း view တယ်ပေါ့နော် view တဲ့အချိန်မှာကျွန်မတို့ဒီ interview အတွက်လည်းပြင်ဆင်လာရတယ်ပြီးသွားလို့ရှိရင်ဒီရွေးခန့်ရတဲ့အတွက်ကျွန်မတို့ကဟိုဒီတနေ့အဲဒီဟာအတွက်ကိုပေါ့နော်အချိန်ပေးပြီးတော့မလာခင်မှာလည်းကျွန်မတို့ကဒီဟာအတွက်ကိုအချိန်ပေးပြီးစီစဉ်လာရတယ်ပေါ့ဒီဟာလာလို့ရှိရင်ဘယ်ဟာတွေကိုတွိုင်းကောင်းမလဲဘာတွေလုပ်ကောင်းမလဲဆိုတဲ့ဟာတွေဒီအဲဖန်အတွက်ပဲမဟုတ်ဘူးပေါ့နော်ဒီဟိုဒီလုပ်ငန်းပိုင်းဆိုင်ရာမှာကိုဘယ်လိုအကျိုးရှိအောင်ဒီမှာဆိုရင်ဘယ်ကိုသွားပြီးတော့မှလေ့လာရရင်ကောင်းမလဲဆိုတဲ့ဟာမျိုးတွေလည်း online မှာရှာလာရတယ်ပေါ့အဲ့ဒီအတွက်ကျွန်မတို့ကဒီလေးရောက်လာရောကျွန်မတို့ကပို့ပြီးတော့အသုံးချနိုင်တယ်ပေါ့နော်အဲ့ဒီအတွက်ဒီနောက်လျှောက်ကြမဲ့လူတွေပဲပေါ့နော်ဒီ program အတွက်ကိုနောက်လျှောက်ကြမဲ့လူတွေလည်းဒီမှာအပေးတင်ပါရဲငါးဘက်ကိုတော့အချိန်ပေးပြီးတော့ဒီလိုလာတင်ပါရဲလို့ပြောချင်ပါတယ်ရှင်ဟုတ
်ဆရာမကြီးကျေးဇူးအများကြီးတင်ပါတယ်အခုလိုဖြည့်ချားပေးတဲ့အတွက
်ဟုတ်ကဲ့ဟုတ်ဒီမှာလည်းကျေးဇူးတင်ပါတယ်ရှင်ဟုတ်
ကိုယ်စော်ဝင်းလိုင်းစီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါရရှင်ဒီအစီအစဉ်ကိုအပတ်စဉ်တနင်္လာနေ့ညပိုင်းနဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေရပါအခုတော့တင်းပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်လက်ပါမဆုမြတ်မွန်စီစဉ်ပြီးကိုတောင်းညဦးကကူညီတင်ဆက်ထားတာကိုနားဆင်ကြည့်ရအောင်
ဂိမ်းပုံတွေကိုမြင်ရတာလေငငယ်တော့ကစားခဲ့တဲ့ဂိမ်းတွေကိုပြန်ပြီးတော့ကစားချင်းစိတ်တောင်ပေါက်တယ်ကိုသားညုံရေ
ဘလို့ဂိမ်းတွေလဲအမဆွမျက်မော်ရဲ့
Pac-Man တို့ Pong တို့လေ TV ဂိမ်းတွေစပြီးတော့ပေါ်တဲ့အချိန်တော့ဆိုရင်အဲ့ဒီဂိမ်းတွေရဲ့အိမ်မှာမောင်နှမတွေလှုပ်ပြီးတော့ကစားခဲ့ရတာအစားပြက်အိပ်ပြက်ပဲအဖေတို့အမေတို့ကဂိမ်းဆက်ကိုထွင်ပစ်မယ်လို့လှုပ်တော့မှပဲအချိန်လျှော့သွားတာပြန်ပြီးတော့တတိယမိတယ်အဲ
့ဒီတော့ငါဒီရန်ကုန်မှာဂိမ်းအာကိတ်တွေပေါ်လိုက်သေးတယ်မဆွမျက်မော်မှတ်မိလားဂိမ်းသွားကစားလို့ရတဲ့စိုင်တွေလေကျွန်တော်တို့ဆိုရင်အဲ့ဒီမှာတော့ပြီးတော့ကစားခဲ့ကြတာပေါ့
မမိတာပေါ့88အရေးခင်းတွေမဖြစ်ခင်တော်တော်လေးအစောပိုင်းတုန်းကလေအဲ့ဒီ game arcade တွေတော်တော်လေးခက်စားလိုက်တာမကြလိုက်ဘူးတော့နောက်တော့ပိတ်သွားကြတယ
်မြန်မာနိုင်ငံက TV game တွေက1982ပိုင်းလောက်ကမှဝင်လာတာတကယ်တော့ American တို့ Japan တို့မှာဆိုရင်1982ပိုင်းလောက်တွေကတည်းကတော်တော်ကိုခက်စားနေပြီဗ
ျ game တွေရဲ့တမိုင်းကိုသိချင်တော့ New York ပြည်နယ်ထဲမှာရှိတဲ့ Rochester မြို့မှာ game ပြားလိုက်ရှိတယ်ပြားလိုက်နာမည်က The Strong နဲ့ game တွေ game set တွေရဲ့တမိုင်းနောက်ကျောင်းအားလုံးကိုပြန်စုဆောင်ပြီးတော့ပြထားတာအဲ့မှာဆိုလို့ရှိရင်ဒီ game တွေရဲ့ဇက်ကောင်မျိုးစုံရဲ့ပုံစံအစုံနဲ့အယုတ်တွေလည်းရှိတယ်ရှင့
်အဲ့ဒီပြားလိုက်ကတမိုင်းဝင်ကဘာကျော်ခဲ့တဲ့ game တွေအတွက်တသက်ပြားကန်းတစ်ခုလည်းလှုပ်ထားသေးတယ်မဟုတ်လားဗျမဆုမြတ်မွန်စောစောတုန်းကပြောခဲ့တဲ့ဒီ Pac-Man တို့ Pong တို့ကိုဂုံပြူထားတဲ့ပြားကန်းပေါ့
ဟုတ်တယ်ကိုသားညုံရဲ့ World Video Game Hall of Fame ဆိုပြီးတော့မှဒီ game လောကမှာတကယ့်ကိုနာမည်ကြီးခဲ့တဲ့ game တွေကိုရွေးပြီးတော့ဂုံပြူထားတဲ့အခန်းပေါ့အခု2015ခုနှစ်ဇွန်လတုန်းကမှပထမဆုံးအတုပ်ဂုံပြူခံရမဲ့ game တွေကိုရွေးခဲ့တာလေအဲ့ထဲမှာပါတဲ့ game တွေအားလုံးကမြန်မာ gamer တွေအားလုံးသိထားကြတဲ့ game တွေကြီးပဲ
game blog ကမှာတကဘာလုံးကြေပြပြန်လွှမ်းမိုးတည်ရောက်မှုရှိခဲ့တဲ့ game တွေကိုရွေးချယ်ခဲ့တာပါလို့ဒီ electronic game သမိုင်းဆိုင်ရာနိုင်ငံတကာဌာနရဲ့ညွှန်ကြားရေးမှူး John Paul Dyson က blog မှာရေးထားပါတယ် နိုင်ငံတကာကသတင်းတောက်တွေ၊ဂိမ်းသမိုင်းပညာရှင်တွေ၊ပမောခတွေ၊ဂိမ်းဘလော့ဂါတွေကကြော်ကြားသူတွေပါတဲ့ကော်မတီအဖွဲ့ကနေပြီးတော့နောက်ဆုံးစကားတင်ဂိမ်း15မျိုးတဲ့က6မျိုးကိုဂုဏ်ပြုမှတ်တမ်းတင်မှုရွေးခဲ့ကြတာပါ
။သူတို့ရွေးခဲ့တဲ့ဂိမ်းတွေကတော့ဒီ Pong, Pac-Man, Super Mario Brothers, Tetris, Doom နဲ့ World of Warcraft ဆိုတဲ့ဂိမ်းတွေပါ။ပေါ်ခဲ့တဲ့နှစ်တွေမတူသလိုမျိုးဒီဂိမ်းကစားရတဲ့ပုံစံတွေကလည်းတမျိုးစီပဲဒါပေမဲ့ဒီဂိမ်းတွေကိုလူတိုင်းသိကြတဲ့ခဏပဲခေစားတာမျိုးမဟုတ်ဘဲနဲ့နှစ်ပေါင်းများစွာဂိမ်းဘလော့ဂါတွေမှာနေရာယူထားနိုင်တဲ့နောက်နိုင်ငံစုံကိုပောက်တဲ့မျိုးဆက်သစ်ဂိမ်းဖန်တီးသူတွေအပေါ်မှာတက်ရောက်မှုရှိတယ်ဖျော်ပြရေးတစ်ခုအနေနဲ့ဂိမ်းမြင့်ကျေးမှုဆိုပြီးတော့ဖြစ်လာစေတဲ့ဂိမ်းတွေဖြစ်ပါတယ်လို့ John Ball Dyson ကရှင်းပြထားပါတယ
်အခမ်းအမွေကြီးနဲ့ခုံခုံပြီးတော့သွားတဲ့ဒီ Super Mario ဂိမ်းဆိုရင်မြန်မာပြည်မှာလည်းသိကြကြတာမဟုတ်လားဗျာအခုချိန်ထိကဘာမှလူကြိုက်များတဲ့ game scene မှာပါနေတော့ Mario Games ဆိုပေါ်တာအနှစ်30လောက်ရှိပြီထင်တယ်မဆင်မြောက်ရဲ့
2015မှာအနှစ်30ပြည့်တာအတိအကျပဲ1985ခုနှစ်မှာဂျပန်က Nintendo game designer Shigeru Miyamoto ကဒီစိတ်ဝင်စားစရာအယုတ်အဆုံနားထဲဆွဲတဲ့အသံမျိုးစုံနဲ့ Super Mario game ကိုထွင်ခဲ့တာလေသူ့ရဲ့ game ကတိတ်ကိုအောင်မြင်ခဲ့တာ Nintendo game set တွေလည်းတိတ်ကိုရောက်ခဲ့ရတယ်1990လောက်ရောက်တဲ့အချိန်မှာဒီ Mickey Mouse ထက်ကိုဒီအုတ်ထုတ်အနီဘောင်းမီအပြားနဲ့ Mario game set ကောင်ကိုတီးကြတဲ့ကလေးတွေကပိုများတယ်တဲ့ရှင့်အခုချိန်ထိလဲ game set မျိုးစုံနဲ့ကစားနိုင်တဲ့ Super Mario game တွေကထွက်နေတော့မယ်လေ
TV game တွေထဲမှာပထမဆုံးပေါ်တဲ့ game မဟုတ်ပြီမဲ့လူအများရဲ့စိတ်ဝင်စားမှုကိုပထမဆုံးရခဲ့တဲ့ game ကတော့ Pong game ပဲဗျစပွဲတင် Tennis ပင်းပောင်ရိုက်တာမျိုးကစားရတဲ့ Pong game ကအခုခေတ်ကလေးတွေအတွက်ဆိုရင်တော့ရေစရာကြီးဖြစ်နေမှာပဲဗျဒါပေမဲ့အဲ့ဒီတုန်းကတော့လူနှစ်ယောက်ကစားခဲ့ရတဲ့ Pong game ကသိတ်ကိုစိတ်လှုပ်ရှားစရာ game ပြပင်းပောင်ဘောလုံးလိုမျိုးဟိုဘက်ဒီဘက်ပြေးနေတဲ့အဆက်လေးကိုအချောင်းလေးတစ်ခုနဲ့ထိအောင်လက်ရက်ရတာ game arcade ဆိုင်တွေမှာဆိုရင်အဲ့ဒီ game set ကိုနေရာရဖို့အတွက်တန်းစီပြီးတော့နေရာဥထားရတာ
Pong game စပေါ်တာ1982ခုနှစ်မှာဒါပေမဲ့1985ခုနှစ်ကျတော့မှအိမ်က TV နဲ့တွဲပြီးတော့ကစားလို့ရတဲ့ game set တွေကိုစရောင်းတော့ဒီကမ္ဘာလုံးမှာအင်မတန်မှရောင်းရတဲ့ game ဖြစ်သွားခဲ့တာပေါ့ဒီ game ဈေးကွက်ဆိုတာလည်းအဲ့မှာစပြီးတော့ဖြစ်သွားခဲ့တာပဲတဲ့နောက်ထပ်5နှစ်အကြာ1980မှာစပေါ်တဲ့ Pac-Man game ကတော့ game ဉာဏ်ကြီးမှုဆိုတာဖြစ်လာအောင်လို့ဖန်တီးလိုက်တဲ့ game တစ်ခုပဲဖြစ်ချက
်ဝင်းကဘာထဲမှာဒီအဝါရောင်စက်ဝိုင်းကျန်းလေးကအဆက်လေးတွေကိုလိုက်စားနောက်တစ်ချိန်ထဲမှာသူ့နောက်လိုက်တဲ့ရောင်စုံသေးရဲလေးတွေကိုရှောင်ပြေးနေရတဲ့ Pac-Man game ကတော့လူကြီးလူငယ်အားလုံးရဲ့အားပေးမှုကိုရခဲ့တဲ့ game တစ်ခုပဲလေအဲ့လိုမျိုးကတ်တွန်းဆန်တဲ့ game တွေကနေပြီးတော့ပြစ်တက်ခတ်တဲ့ game ပုံစံကိုပထမဆုံးစပြောင်းသွားတဲ့ game ကတော့ Doom ဆိုတဲ့ game မဟုတ်လားမဆွေးပြန်မလို့
game ကစားတဲ့ပုံစံရော game တီထွင်ဖန်တီးမှုဘိုင်းကိုပါအပြောင်းလဲကြီးပြောင်းလဲသွားစေတယ်လို့ပြောကြတဲ့ game က1993ခုနှစ်မှာထွက်ခဲ့တဲ့ Doom ဆိုတဲ့ game မှာမကောင်းဆိုးဝါးတွေကိုနှိမ်နှင်းရတဲ့အဲ့ဒီ game က first person shooter အမျိုးအစားပထမဆုံး game ပဲ။သဘောကတော့ဒီ game မှာတနက်သမားတယောက်အနေနဲ့ကစားရတဲ့ game မျိုးကိုပြောတာပါ။အဲ့ဒီ game စပေါ်တော့ဒီတက်တက်ဖြတ်တဲ့ game ဆိုပြီးတော့တော်တော်လေးဝေဖန်မှုတွေရှိခဲ့တယ်ကိုသားညုံရဲ့
World Video Game Hall of Fame မှာဂုဏ်ပြုဖို့ရွေးချယ်ခဲ့တဲ့ထဲဒီ Doom Game ကိုရွေးချယ်တာကထူးခြားတဲ့ရွေးချယ်မှုဆိုပြီးတော့နောက်ဆုံးပေါ်ပစ္စည်းတွေနိပညာတွေအကြောင်းဖော်ပြတဲ့ CNET website ရဲ့ဆောင်းပါးထဲမှာရေးပါတယ်။ငရဲကနေထွက်လာတဲ့မကောင်းဆိုးဝါးတွေကိုပြစ်တတ်ရတဲ့ Doom Game ကဒီအကြမ်းဖက်တဲ့ game မျိုးဖြစ်တယ်လို့မျိုးတချို့နေရာတွေမှာကြောက်စရာကောင်းပေမဲ့လို့ဒီ game က first person shooter game မျိုးစားမှာအောင်မြင်ဆုံး game တစ်ခုဖြစ်တဲ့ဆိုတာကိုတော့ညင်းလို့မရဘူးလို့ဒီ CNET ရဲ့ဆောင်းပါးထဲမှာရေးပါတယ်။
ဒီကနေ့အထိ game ကစားတဲ့သူ10တန်းကျော်ရှိနေတဲ့ game ကတော့ World of Warcraft game ပဲကိုသားညုံရဲ့2004ခုနှစ်ထဲကစပြီးတော့ထွက်ခဲ့တဲ့ဒီစိတ်ကူးယဉ် role playing game အမျိုးအစား World of Warcraft game က online ပေါ်မှာတခြားသူတွေနဲ့ချိတ်ဆက်ကစားလို့ရတဲ့ game ဖြစ်တော့ကမ္ဘာနေရာဆုံးမှာရှိတဲ့ game တွေအများကြီး online ပေါ်မှာချိတ်ဆက်ကစားနိုင်ကြတယ်လေ The Strong ပြရရဲ့အပြောအရဆိုရင်ဒီ2015 February လမှာ World of Warcraft game ကို online ပေါ်မှာချိတ်ဆက်ပြီးတော့ကစားနေကြတဲ့သူပေါင်းက10တန်းကျော်ရှိတယ်ဆိုတာကို Yahoo IT ဆောင်းပါးတစ်ခုထဲမှာဖော်ပြထားပါတယ်
The Strong ပြတဲ့မှာဂုဏ်ပြုခံရတဲ့ game တစ်ခုကလည်းထူးခြားတယ်ဗျစေးစစ်ဖြစ်နေတဲ့ကာလ1984မှာဒီ Russia လူမျိုးတင်ချပညာရှင်တယောက် Tetris ဆိုတဲ့ game ကိုထွန်းလိုက်ပါတယ်အပေါ်ကကြလာတဲ့ပုံစံစုံအတုံးလေးတွေကိုအောက်မှာအဝင်ခွင့်ကျဖြစ်အောင်လို့နေရာလိုက်ချရတဲ့Tetris game ကို Nintendo ကုမ္ပဏီကသူ့ရဲ့ဒီ Game Boy ဆက်နဲ့ကစားနိုင်အောင်လုပ်ပြီးတော့1988ခုနှစ်မှာရောင်းလိုက်တယ်။အဲဒီမှာကဘာကျော်သွားလို့တမ်နီကလကကြားကထွက်လာတဲ့ game ဆိုပြီးတော့မှတင်စားခဲ့ကြတာ။အခုထိလည်း game set အတော်များများနဲ့ကစားလို့ရတဲ့ Tetris game တွေကရှိကြတယ်လေ
။အခုပြောခဲ့တဲ့ game 6ခုကိုတီထွင်ဖန်တီးမှုတစ်ခုအနေနဲ့ရောဖျော်ပြရေးအနေနဲ့ပါအောင်မြင်ခဲ့တဲ့ game တွေအဖြစ်နဲ့ The Strong ပြတိုင်းမှာ World Video Game Hall of Fame ဆိုပြီးတော့ပြကန်းတက်တက်လို့ဂုဏ်ပြုထားပါတယ်။ရှင်းနှစ်ကြရင်ဒုတိယအထုပ်ဂုဏ်ပြုမဲ့ game တွေထဲမှာကိုကြိုက်တဲ့ game တွေပါစေချင်တယ်ဆိုရင်တော့အခုတည်းကပြားလိုက် website မှာသွားပြီးတော့စရင်ပေးလို့ရနေပါပြီရှင
်
စုမြတ်မွန်စီစဉ်ပြီးကိုတောင်ငင်ဦးကူညီတင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုတော့နိုင်ငံတကာအမှုပညာရှင်တွေနဲ့ထင်ရှားကြော်ကြားသူတွေအကြောင်းစုစည်းတင်ဆက်ထားတဲ့မအေးသနာကျော်ရဲ့တက်တန့်ရောင်တည်င်းလွာပတ်စင်ကန္တာကိုလည်းနားဆင်ကြည့်ရအောင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေဒီတစ်ပတ်သက်သက်အောင်သတင်းလာမှာတော့ဂျူရိုရဲ့ Genesis ဆူရတဲ့မင်းသားကြီး Michael Douglas ရုံတင်တဲ့သတင်းနှစ်ပတ်အတွင်းမှာဒေါ်လာတန်600နီးပါးရတဲ့ Jurassic World ရုပ်ရှင်ဇာတ်ကားဒီလိုမျိုးကမ္ဘာတစ်လောကထင်ရှားကြော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွက်လာတယ်ကိုကြားကြရမှာပါ American War ရဲ့ရုပ်ရှင်မင်းသားကြီး Michael Douglas တရားဂျူနယ်ဝါရီရဲ့ Nobel ဆုလို့မီဒီယာတွေမှာတင်စားနေကြတဲ့ Genesis ဆုကိုရရှိသွားပါတယ်သူကိုဇွန်လ16ရက်နေ့က Israel ဝန်ကြီးချုပ် Benjamin Netanyahu က Jerusalem မြို့မှာဒီဆုချီးမြှင့်ခဲ့တာပါသက်ဆိုင်ရာကဏ္ဍတွေမှာထူးထူးချွန်ချွန်ရှင်းဆောင်ပေးနိုင်ပြီးတော့သူတို့ရဲ့လှုပ်ဆောင်ချက်တွေကဂျူးနယ်ဘွားတွေနဲ့အစ္စရေးနိုင်ငံတော်အတွေ့အကျိုးဖြစ်ထွန်းပြီးတော့အစိတ်အခွန်အားပေးနိုင်ရန်ရှိရဲဆိုတဲ့သူတွေကိုဒီဆုချီးမြှင့်တယ်လို့ Genesis ဆုချီးမြှင့်ရေး website မှာပြောထားတာပါနမကြီးအမေရိကန်ရုပ်မြင်သံကြားအစီအစဉ်တင်ဆက်တဲ့ဂျေးလီနော်အခမ်းအနားမှုလုပ်တဲ့ဒီပွဲမှာတော့မင်းသားကြီးဒေါက်ဂလတ်ကဒေါ်လာ100,000စုကြီးရခဲ့တာဖြစ်ပြီးဒီငွေတွေကိုသူကတခြားသူတွေစီကအလှခံပြီးရတဲ့ငွေတွေနဲ့အစုစုပေါင်း200,000ကိုတခြားသူနဲ့အိမ်ဆောင်ကြပြီးတော့ဂျူးတိုင်းဝိုင်းပြင်ပကိုရောက်နေတဲ့ဂျူးမိသားစုတွေအတွက်အသုံးပြုမယ်လို့ပြောပါတယ်။အစ္စရေးဝန်ကြီးချုပ်နတန်ယာဟုကတော့
I applaud you and I think this is the most important thing.For setting an example to Jews everywhere.
ခင်ဗျားကိုတိတ်ပြီးချီးကျူးပါတယ်။ဂျူးတွေအားကြရတဲ့စံပြပုဂ္ဂိုလ်တယောက်ဖြစ်အောင်လို့နေထိုင်နိုင်ခဲ့ပြီးတော့အများကကောင်းမွန်ကြည့်ရတဲ့သူဖြစ်နေမမမမရက်တီခဲ့လို့ပါ။ဂျူးတွေအတွက်ခုံယူစရာပါလို့ပြောတော်ပါတယ်။ Michael Douglas ဟာဇနီးဖြစ်သူမင်းသမီး Catherine Zeta-Jones နဲ့သူတို့သားတွေနဲ့အတူ Israel ကိုသွားရောက်ခဲ့တာဖြစ်ပါတယ်ရှင
်။
အမေရိကန်ပြည်အောင်စုကယ်လီဖိုးနီးယားပြည်နယ်ရဲ့အုပ်ချုပ်ရေးမှူးဟောင်းလည်းဖြစ်တာမနီတာရုပ်ရှင်ကားနဲ့နာမည်အရန်ကြော်ကြားတဲ့မင်းသားအာနယ်ရှရဇနာကဟာတာမနီတာဂျနက်စစ်ဆိုတဲ့ရုပ်ရှင်ဇာတ်ကားမြင့်တင်ရေးခီးစဉ်ဖြစ်တဲ့လန်ဒန်မြို့တော်ကဇွန်လ18ရက်နေ့ကဝင်ရောက်ခဲ့တော့သူ့ရဲ့ပရိသတ်ယာနဲ့ချီကအစည်းအကျို့ပြီးနှုတ်ဆက်ခဲ့ကြတာပါ။ဂျာမနီနိုင်ငံဘလင်မြို့တော်ကဇွန်လ21ရက်နေ့ပထမအဦးဆုံးအထူးပွဲတက်ရောက်ဖို့သွားတဲ့လမ်းမှာလန်ဒန်ကိုခဏဝင်ရောက်ခဲ့တာဖြစ်ပါတယ်။အခုရုပ်ရှင်ကမှလည်းအာနိုကမူလရုပ်ရှင်ဇာတ်ကားမှလို့တာမနီတာနေရာမှာတရုပ်ဆောင်ပြီးတော့သူ့ရဲ့အမှတ်သား I'll be back ငါပြန်လာမယ်ဆိုတဲ့ဇာတ်ကားကိုထပ်ပြီးတော့ပြောသွားခဲ့ပါတယ်။ရုပ်ရှင်ရိုက်ကွင်းမဟုတ်ဘဲနဲ့ပထမမူလရုပ်ရှင်ယုံတင်ပြီးတော့သူအပြင်မှာသွားလာနေတော့နယူးယောက်မှာလူတွေကသူ့စီလာပြီးတော့ I'll be back ဆိုတာနားထောင်ခြင်းလို့ပြောပြပေးပါလို့လာလာပြောလို့သူကပြောပြတော့လေမဟုတ်ဘူးမဟုတ်ဘူးအဲ့ဒီရုပ်ရှင်တွေကတကယ်တူအောင်လုပ်ပြပါလို့ပြောတယ်လို့အာနော်ကအမေဖြေခဏမှပြောပြသွားခဲ့ပါတယ
် The way you said it in the movie and then it said all right oh all right a little bit more dramatic okay I'll be back you know and they said yeah
တမ်ဒေတာ Genesis ရုပ်ရှင်ကိုဗြိတိန်နိုင်ငံရုပ်ရှင်ရုံတွေမှာဇွန်လ2ရက်နေ့မှာစပြီးတော့လုံခြုံကြတာမှဖြစ်ပါတယ်ရှင်ဒီတော့တော့အမေရိကကရုပ်ရှင်ကြည့်ပရိသတ်တွေအတွက်မိသားစုကားတွေများများကြည့်နိုင်တဲ့သတင်းပတ်ပဲဖြစ်ပါတယ်။ဇွန်လ16ရက်နေ့မှာရုံတင်တဲ့ကားတွေထဲမှာမိသားစုရုပ်ရှင်2ကားတောင်ပါဝင်တာပါ။ Pixar ရုပ်ရှင်ထုတ်လုပ်ရေးကရိုက်ကူးတဲ့ Animation ရုပ်ရှင်ကားမြန်မာလိုတော့ Cartoon ကားလို့ပြောမယ်ထင်ပါတယ်။ဒါမဲ့လည်း Cartoon ကားဆိုလို့လူတွေတရုပ်မဆောင်ထားတာပဲဖြစ်ပြီးတော့ရုပ်ပုံရေးဆွဲပြီးတော့အသက်သွင်းပြီးတော့ Computer အထူးပြုလုပ်ချက်နဲ့ရိုက်ကူးထားတဲ့အဲ့ဒီ Animation ရုပ်ရှင်ကားတွေကဟာသဇာတ်ကားမျိုးတွေတော့မဟုတ်ပါဘူးနော်။အခုရုံတင်တဲ့ Inside Out ဆိုတဲ့ animation ရုပ်ရှင်ကားကတော့အသက်17နှစ်အရွယ်ကလေးမလေးရဲ့စိတ်မနှောအာရုံအကြောင်းဇာတ်ရင်တည်ပြီးရိုက်ထားတာပါ။ App ဆိုတဲ့ Oscar ဆုရရုပ်ရှင်ကားကိုရိုက်ကူးတဲ့ director Pete Doctor ကပဲဒီကားကိုရိုက်ကူးတာဖြစ်ပြီးတော့ဒီစနစ်တင်းငွေမှာဒေါ်လာ1,800ဝင်မယ်လို့ခန့်မှန်းထားခဲ့ကြပါတယ်။ရုပ်ရှင်ဝေဖန်ရေးသမားတွေကလည်းဒီရုပ်ရှင်ဟာ Pixar ရဲ့ထိတ်တန့်လက်ရာနောက်ဇာတ်ကားတစ်ခုပဲလို့ပြောပါတယ်။ဒီရုပ်ရှင်ကမိသားစုဝိုင်းဖွဲ့ပြီးကြည့်ရတဲ့ရုပ်ရှင်ကအမျိုးအစားဆိုတာအတိအကျကိုဖော်ညွှန်းထားပါတယ်လို့တိုင်းမဂ္ဂဇင်းကပြောပါတယ်။ Pixel ရုပ်ရှင်ထုတ်လို့ရရဲ့ခေကုံသွားပြီလို့ပြောတဲ့သူတွေကိုမြင်းဆိုပြီးတော့တက်တေပြတဲ့ရုပ်ရှင်ကားပါလို့ Forbes မဂ္ဂဇင်းကလည်းပြောပါတယ်ရှင်။တောက်ချနေမှာပဲယုံတင်တဲ့နောက်ထပ်ရုပ်ရှင်တကားကတော့ Director Rick Famuyiwa ရိုက်ကူးတဲ့ Dope ဆိုတဲ့ဇာတ်ကားဖြစ်ပြီးတော့ Sandens ရုပ်ရှင်ပွဲတော်မှာလူကြိုက်အများဆုံးဇာတ်ကားတကားဖြစ်ခဲ့တဲ့ကားပါ။ Time magazine ကရုပ်ရှင်သုံးသက်ချက်ကတော့ဒီစကားဟာဟာသားနဲ့ကြောင်ရွံ့မှုနှစ်ခုပေါင်းပြီးတော့တေချာရိုက်ကူးပြသနိုင်ပါတယ်လို့ပြောပေမဲ့ New York Post ကတော့ဟာသားစကားလို့လည်းမကြည့်ရစိုင်းရင်ကလည်းမခိုင်အချိတ်ဆက်တွေလည်းလွဲနေတယ်လို့ဝေဖန်ပါတယ်ဒုတ်စကားကပထမဦးဆုံးယုံတင်တဲ့သတင်းမှတ်မှာဒေါ်လာ 8.9 သန်းဝင်မယ်လို့ခန့်မှန်းထားပါတယ်အရင်တမက်မှာစပြီးတော့ယုံတင်တဲ့ Jurassic World ရုပ်ရှင်ဇာတ်ကားကတော့ပထမအသတင်းပတ်မှာဒေါ်လာ 208.8 သန်းဝင်ခဲ့ပြီးတော့ဒီတစ်ပတ်မှာ American ပြည်အောင်စုမှာ 91.2 သန်းထပ်ဝင်မယ်လို့ခန့်မှန်းရပြီးတော့ဒီကမ္ဘာလုံးယုံတင်ပြသမှုဝင်ငွေကသန်း600နီးပါးရတာပါ။ဒါကြောင့်ဒီကားကထိတ်ဆုံးမှနေရာယူထားပါတယ်ရှင်။တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်စုံကြည့်နေတဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ Oh yeah, my own yeah.
ကြံရောင်တည်င်းလို့အသက်စင်ကန္တာကိုနားဆင်ခဲ့ရဖြစ်ပါတယ်အခုတော့သူယုံကြည်ရအစီအစဉ်လက်ပါအခုသူယုံကြည်ရအစီအစဉ်အခုတစ်ပတ်မှာတော့မြန်မာနိုင်ငံမှာလူငယ်ဖွံ့ဖြိုးတိုးတက်ရေးအလုပ်တွေလုပ်နေတဲ့မအတင်စာရှင်လက်ကဘာတွေကိုယုံကြည်သလဲဆိုတာကိုပြောပြမှာပါရှင်မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်မှာ
က2012ခုနှစ်ကဆင်းပါခဲ့တဲ့အငယ်လုံးဆိုင်ရာလူငယ်တစ်စုံဆွေးနွေးပွဲမှာလူငယ်တွေရဲ့သုံးဖက်ခြမ်းနဲ့ထွက်ရှိလာတဲ့အမျိုးသားလူငယ်ကွန်ဂရက်ရဲ့ National Coordinator ပေါ့နော်ဆိုတော့ UNIU အနေနဲ့အခုလက်ရှိမှာတာဝန်ထမ်းဆောင်နေရဲ့အဲ့လိုပဲလူငယ်နဲ့ဆက်ဆိုင်ရဲ့ထားသောလူငယ်ဆောင်တာတွေလည်းဒီမှာဆက်တဲ့ကြောနဲ့တာဝန်ဖြစ်ပါတယ်ဥပမာဆိုရင်ဒီမတားသေးခင်ကဖြစ်ပါခဲ့တဲ့ဒီအမျိုးသားပညာရေးဥပဒေနဲ့ပတ်သက်ပြီးတော့လူငယ်အဖွဲ့အစည်းတွေပေါ့နော်။ကျောင်းသားသမဂ္ဂတွေနဲ့ပူးပေါင်းပြီးတဲ့အခါမှာလိုအပ်တဲ့အာထောက်ပံ့ကူညီမှုတွေ၊နောက်သူတို့ရဲ့လူမျိုးရေးအတွက်ကိုကျွန်တော်တို့ဒီဘက်ကဆော့ပေါ့နော်။ဆော့အောလုံဆောင်မှုတွေကိုကျွန်တော်တို့တက်နိုင်တွေ၊ကျွန်တော်တို့လူငယ်အဖွဲ့တွေစုစည်းပြီးလုပ်ဆောင်မှုရှိခဲ့တဲ့။နောက်အကြမ်းမဖက်တဲ့ campaign တွေ၊နောက်ဒီအာဘာသာပေါင်းစုံယူနီဖြစ်စီမှုအတွက်ပေါ့နော်။ဒီ My Friends တွေလူငယ်ရေးရာဆိုင်ရာ campaign တွေလည်းကျွန်တော်တို့ဦးဆောင်ပြီးဖြစ်စင်တာတွေရှိပါတယ်။ဒါအပြင်ကိုဒီလူငယ်ရေးရသူတို့ရဲ့အခွင့်အရေးနဲ့သူတို့ရဲ့ပူပေါင်းပါဝင်မှုကိုမြင့်တင်နိုင်တဲ့လူငယ်ဖိုရမ်တွေကိုကျွန်တော်တိုင်းနဲ့ဒီနယ်အသီးသီးမှာပေါ်ပေါက်လာဖို့အတွက်ကိုပါဝင်ကြည့်ပေးတယ်။အဓိကကကျွန်မဒီလိုလုပ်ငန်းတွေဘာကြောင့်လုပ်နိုင်လုပ်ခဲ့ရလဲဆိုတော့ကျွန်မအသက်20အရွယ်ပေါ့နော်။ဒီကမ္ဘောဒီးယားနိုင်ငံမှာစစ်ပါခဲ့တဲ့အာဆီယံလူငယ်ဖိုရမ်ကိုတက်ရောက်ခွင့်ရခဲ့တယ်။နိုင်ငံတကာဆက်ဆော့ပြောရဲ10နိုင်ငံလူငယ်တွေကသူကလူငယ်တွေငါတို့ကအသက်35နှစ်အောက်လူငယ်တွေကစိတ်ကိုနိုင်ငံတစ်ခုဒီခွင့်ပြုတတ်မှုအတွက်ကိုငါတို့တွေကအရေးပါတဲ့ခန်းကဏ္ဍမှာပါဝင်နေလူငယ်တွေကအနာဂတ်ရဲ့လူကြီးအနာဂတ်မှာခေါင်းဆောင်ဖြစ်လာမယ်လို့ပြောကြတယ်ဒါပေမဲ့ငါတို့ကခေါင်းဆောင်အနာဂတ်မှာမဖြစ်တာမဟုတ်ဘူးလက်ရှိအချိန်ဒီမှာလည်းငါတို့ကခေါင်းဆောင်ဖြစ်တယ်ငါတို့တွေကလက်ရှိအချိန်ဒီမှာကိုယ့်ကိုယ်ကိုဦးဆောင်ပြီးတဲ့အခါမှာဒီအပြောင်းအလဲကိုဖော်ဆောင်လို့ရရဲဆိုတဲ့အတွေးခေါ်မျိုးတွေကတမခေါင်းထဲမှာပြန်ဝင်လာခဲ့ဆိုတော့အဲ့ရနေပြန်လာတဲ့အချိန်မှာအမဘွားမှာတစ်ခါမှမမျော်လင့်ထားခဲ့တဲ့ဒီနိုင်ငံလုံးဆိုင်ရာလူငယ်ဖိုရမ်ကိုဥဆောင်ကျင်းပတဲ့ဥဆောင်တဲ့ကော်မတီမှာအဓိကအတော်ဝင်ရှိသူအနေနဲ့ပါဝင်နိုင်ခွင့်ရခဲ့တယ်ပေါ့နော်ဆိုတော့ဒီအချက်လက်တွေကအဲ့မှာကျွန်မကဒီနိုင်ငံတကာနိုင်ငံတကာကလူငယ်တွေနဲ့လည်းတွေ့ဆုံရင်းနှီးခွင့်ရခဲ့တယ်လို့အဲဒီမြန်မာနိုင်ငံတွေမှာရှိနေတဲ့တိုင်းနဲ့ပြည်နယ်14ခုကလူငယ်တွေရဲ့သူတို့ရဲ့အခက်အခဲတွေနောက်သူတို့ရဲ့တွေ့ကြုံနေကျွန်မအသာတည်ခွင့်ရခဲ့တဲ့အချိန်မှာအရေးကြီးဆုံးကဘာလို့တွေ့လဲဆိုတော့ကျွန်မတို့လူငယ်အချင်းချင်းဈာထဲမှာပို့ပြီးတော့စကားပြောဆိုမှုလိုတယ်အချင်းချင်းနားထောင်ဖို့လိုတယ်ပြီးတော့အချင်းချင်းဖလှယ်ဖို့လိုတယ်ဆိုတော့ပို့ပြီးတော့မြင်လာရပါတယ်ဆိုတော့ကချင်မှာရှိနေတဲ့ကျွန်တော်တင်ငွေချင်းတွေကဗမာတိုင်းသားတွေကိုမုန်းနေအဲ့လိုပဲပြင်မှာရှိနေတဲ့တိုင်းသားတွေရဲ့လက်ရှိခြေကိုကျွန်တော်မသိနေပါဘူးဆိုတော့ဒီမြန်မာနိုင်ငံမှာလက်ရှိမှာဒီလူငယ်ရေးဆိုင်ရာပဋိပက္ခတွေလည်းဖြစ်နေရတယ်လေကျွန်တော်တို့ကြုံရတဲ့အခါမှာလူငယ်တွေရဲ့အခြေအနေတွေကိုကျွန်တော်တို့ပြန်ပြီးတော့အခြေအနေတုံးသက်ကြည့်တဲ့အခါမှာစိုးစိုးဝါးဝါပါပဲကျွန်တော်တို့ကနှစ်ပေါင်း20ကျော်ကြာအောင်ကျွန်တော်တို့ကအဲဟိုဥပိ္ပခာပြုခင်ရတယ်ကျွန်တော်တို့ရဲ့အခွင့်အရေးဆိုတာဟိုအနောက်မှာဆိုနေတဲ့အခါမှာသူကပြောရဲအာဆီယံဆယ်နိုင်ငံမှာတော့မှလူငယ်ရေးရာဝန်ကြီးဌာနတွေရှိတယ်။လူငယ်ရေးရာ policy တွေရှိတယ်။လူငယ်ရေးရာဌာနတွေရှိတယ်။သူတို့နိုင်ငံကသူတို့နိုင်ငံရဲ့လူငယ်တွေကိုသူတို့ဘယ်လိုမျိုးမြင်ကျင်တယ်လဲဆိုတဲ့ vision အမြင်တွေလည်းသူတို့နိုင်ငံကချမှတ်ထားတယ်။အဲ့ဒါတွေကတမောလုံဆောင်တဲ့အချက်တွေဆိုတော့ပို့ပြီးတော့မြင်လာရတယ်။
ခုလက်ရှိအချိန်ဒီမှာကျွန်တော်မဲဆင်းစစ်ဆေးအခါမှာအခက်အခဲတွေအများကြီးရှိနေတယ်။မဲဆင်းမှာအမှားယူနေအများကြီးရှိတယ်။ဒါတွေကပြောရမယ်ဆိုရင်နှစ်ပေါင်းများစွာကြာအောင်ကျွန်တော်ဒီနိုင်ငံရေးကိစ္စကိုလူငယ်တွေကလည်းတချို့များသောအဖြစ်ပေါ့နော်လူငယ်တွေနောက်လူကြီးတွေကနိုင်ငံရေးနဲ့ဆိုင်တာကိုစိတ်ငုံဝင်စားခဲ့ကြအောင်သူတို့ရဲ့ခံစားမဟုတ်ဘူးသူတို့ကလဲပြလိုက်တော့ဒါတွေပြည်ပြင်းကြောင်းလဲသွားမှလဲဒါတွေကြောင်းလဲသွားမှလဲဆိုအတွေးအမြင်တွေကိုကျွန်တော်လူငယ်ရဥဆောင်ပြီးတော့ဒါကိုပြောင်းလဲပေးရမယ်ဆိုလူငယ်ကနေလဲဆင်းသွားကြည့်ဖို့ဥပစော်နိုင်တဲ့ခံစားနာကိုပောင်းဝင်လို့ရတယ်ဒါအပြင်ဒီရွေးကောက်ပွဲပြုလုပ်တဲ့အခါကျရင်လည်းကျမတို့ကလူငယ်တွေအနေနဲ့ watch dog ကျမတို့ဒီရွေးကောက်ပွဲကိုလည်းလာစောင့်သုံးသက်တဲ့လူတွေအနေနဲ့ကျမတို့ရှိတဲ့နဲ့ဒီရွေးကောက်ပွဲမှာကျမတို့တစ်သက်တစ်တော့နဲ့ပူးပေါင်းပါဝင်စေချင်ပါတယ်နိုင်ငံသားတယောက်အနေနဲ့လဲပေးဖို့တောင်းဝင်ရှိတယ်ဆိုတော့ကျမတို့လူငယ်ရမယ်လူငယ်ချင်းချင်းကိုပြန်လဲပြောပြစီချင်တယ်ပေါ့နော
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေemail လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရအစီအစဉ်ကိုနားဆင်ခဲ့ရတာပါသောရရှင်တို့အခုနားဆင်ရတာတော့ VOE မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါရရှင် VOE ကနေအခုထုတ်လွှင့်ပေးတဲ့တနားရက်စာအစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်10နာရီကနေ17နာရီအထိလိုင်းတူမီတာ30နဲ့53ရုပ်ကွာပါပြန်ပြီးထုတ်လွှင့်ပေးမှာဖြစ်ပါရရှင်အခုတော့ကြန့်ရှိနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြီးညာပေးမှာပါရှင်
အာဖဂန်နစ္စတန်လွတ်တော်အဆောက်အဦတွင်လွတ်တော်မတ်တွေဆွေးနွေးပွဲလုပ်နေချိန်မှာတာလီဘန်စစ်သွေးကြော်တွေကထောက်ခွဲပစ္စည်းတွေတနက်တွင်နဲ့လွတ်တော်ကိုပြစ်မှတ်ထားပြီးဒီကနေ့တိုက်ခိုက်ခဲ့ကြပါတယ်။အဝင်တကားကိုဘုံးတွေဇက်တိုက်ဖောက်ခွဲပြီးတိုက်ခိုက်မှုကိုစတင်လိုက်တာဖြစ်ပါတယ်။နောက်ထပ်ဖောက်ခွဲမှုတွေဇက်တိုက်လုပ်ခဲ့တဲ့အတွက်ကဘူးကလွတ်တော်အဆောက်အဦကနေမြို့ကိုကိုရီဦးထွက်လာပြီးလွှတ်တော်မတ်တွေလည်းအဆောက်အဦတွေကနေထိတ်လန့်တကြားထွက်ပြေးကြရတာဖြစ်ပါတယ်။တာလီဘန်တနက်သမားခုနှစ်ဦးကသူတို့ကိုမှဖောက်ခွဲပစ္စည်းတွေပတ်ပြီးတိုက်ခိုက်ခဲ့ကြတာဖြစ်ပြီးသူတို့အားလုံးကိုလုံခြုံရေးတပ်ဖွဲ့တွေကအသေးကြမိတယ်လို့အာဖဂန်ပြည်ထောင်ဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။ပစ်ခတ်မှုက2နာရီလောက်ကြာမြင့်ခဲ့တာဖြစ်ပါတယ်။ယူကရိန်းအရေးမှာရုရှားရဲ့ပါဝင်ပတ်သက်မှုကိုတုံ့ပြန်တဲ့အနေနဲ့ရုရှားနိုင်ငံပေါ်မှာဒဏ်ခတ်ပိတ်ဆို့ထားတာကိုနောက်ထပ်6လတက်တန်းတိုးဖို့အတွက် EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံခြားရေးဝန်ကြီးတွေဒီကနေ့မှသဘောတူလိုက်ကြပါတယ်။လူဆင်ဘတ်မှာကျင်းပနေတဲ့ EU အဖွဲ့ဝင်28နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးဘက်ကနေဒီဆုံးဖြတ်ချက်ထွက်ပေါ်လာတာဆိုပေမဲ့ EU တန်တမန်ကိုယ်စားလှယ်တွေကပြီးခဲ့တဲ့ပတ်သက်မှာကြိုတင်ဆုံးဖြတ်ပြီးတာဖြစ်ပါတယ်။ရုရှားနဲ့ပဋိပက္ခအစ်စ်တွေထပ်ပြီးမဖြစ်ချင်သလိုစစ်ရေးတိုက်ပွဲကိုလည်းပြန်ပြီးမဖြစ်ချင်ဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter ကဒီကနေ့ပြောကြားလိုက်ပါတယ်။အခုရုရှားပေါ်မှာချထားတဲ့စစ်ပွဲဒဏ်ခတ်မှုတွေကလည်းရုရှားကယူကရိန်းကိုတင်ပိုက်တာအတွက်တုံ့ပြန်တဲ့အနေနဲ့လှုပ်ဆောင်တာလို့ပြောပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးဟာဘာလင်ကဆွေးနွေးပွဲမှာအခုလိုပြောကြားလိုက်တာဖြစ်ပြီးအဲ့ဒီမှာဂျာမနီကာကွယ်ရေးဝန်ကြီးနဲ့လည်းတွေ့ဆုံတာပါ။သူတို့နှစ်ဦးစလုံးဟာဒီကနေ့နှောင်းပိုင်းမှာမွန်စတာကိုသွားမှာဖြစ်ပြီးအဲ့ဒီမှာနော်ဝေးနဲ့နိုင်သလန်ကာကွယ်ရေးဝန်ကြီးတွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။နယ်မြေပိုင်ဆိုင်မှုပြဿနာတွေနဲ့ဂျပန်ရဲ့20ရာစုနယ်ချဲ့မှုတွေကြောင့်ဆက်ဆံရေးတင်းမာနေတဲ့အာရှမဟာမိတ်နှစ်နိုင်ငံဂျပန်နဲ့တောင်ကိုရီးယားတို့ဟာသူတို့ရဲ့တန်တမန်ဆက်ဆံရေးနှစ်90ပြည့်အထိမ်းအမှတ်ကိုခွင့်ကောင်းယူပြီးဆက်ဆံရေးပြန်ပြီးကောင်းအောင်ကြိုးစားနေကြပါတယ်
။သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာသွားတာပါ။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကမတင်ကြီးထိုက်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာတော့ဆူလမန်ထာယာရူဒီဖြစ်တော့ပါတယ်။ကျမနောင်လပိုင်ပါ။VOA American အတန်ရဲ့အင်္ဂါနေ့မနက်ပတ်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီနဲ့9နာရီအထိလိုင်းတူမီတာ30 40 49ရောနေတိုက်ရိုက်ထုတ်လွှင့်နိုင်ပါရရှင်။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါရရှင်။
This program has come to you from the Voice of America, Washington.